Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့တာရှင်အားလုံးရှင်လန်းချမ်းမြေကြပါစေ VOA American အတန်းကနေ2019ခုနှစ်ဇွန်လ20ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ32 40 49လို့ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားနိုင်ငံမှာတနင်္ဂနွေနေ့ပါထင်းသိမ်းခံခဲ့ရတဲ့ American College ကျောင်းသားဟာကွယ်လွန်သွားပါပြီပြည်သင့်နိုင်ငံ Paris မြို့မှာရှိတဲ့ရဲစခန်းကိုအကြမ်းဖက်တိုက်ခိုက်ပို့ကြိုးပမ်းမှုဖြစ်သွားခဲ့ပါတယ်ရန်ကုန်မြို့မှာကျင်းပတဲ့လူခွင့်ရင်နဲ့လူကုန်တိုက်ခါရုပ်ရှင်ပွဲတော်မှာ view မြန်မာပိုင်းကဆုချီးမြှင့်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျော်အောင်လင်းနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့ဒေါ ong san suji ရဲ့ပြည်တွင်းပြည်ပမှာကျင်းပတဲ့ဒေါ ong san suji ရဲ့82နှစ်မြောက်မွေးနေ့အကြောင်းစူးစီးတင်ပြထားတဲ့သတင်းလွှာကိုနားဆင်ကြဖို့ရှိပါတယ်။ဒါပြင်တစ်ချိန်ကမြန်မာနိုင်ငံကနေလေရင်ကိုထိုင်းနိုင်ငံကိုပြန်ပြီးဆွဲပြီးတော့ကနေဒါနိုင်ငံမှနိုင်ငံရေးခိုလုံခွင့်လျှောက်ထားတဲ့ကိုတန်းစိုးရဲ့လျှောက်ထားမှုကိုကနေဒါအစိုးရကပယ်ချလိုက်တဲ့ဆိုတဲ့အကြောင်းသတင်းလွှာမူရစီကအာရှတိုက်မှာအချိန်မြင့်ပြီးတော့ချိန်ချောက်လာနေပြီးမြန်မာနဲ့အိန္ဒိယနိုင်ငံတွေမှာစိတ်ကြွစီတုံးဆွဲမှုတွေတိတိကျကျတိုးလာနေတဲ့အကြောင်းသတင်းလွှာအစရှိတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ပတ်စဉ်ကဏ္ဍတွေကိုလည်းကြားကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်အောင်လွင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်နိုင်ငံလန်ဒန်မြို့ကပြည်တစ်ခုမှာရှိနေသူတွေကိုတင်းလာနေမနဲ့အစောပိုင်းကဖန်ကားတစ်စီးနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့လို့ရဟာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ယွန်းရှာဝဲကောင်းတဲ့လို့ရဖြစ်ကြောင်းဝန်ကြီးချုပ်ထရီဇာမေကခေါ်ဆိုလိုက်ပါတယ်။အဲဒီဖြစ်ရကြောင့်လူတအုပ်သေဆုံးပြီး10ဦးတိုက်ခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဗြိတိနိုင်ငံရဲ့အကြီးဆုံးဗလီတစ်ခုဖြစ်တဲ့လန်ဒန်မြို့မြောက်ပိုင်းဖင်းစ်ဘရီပန်းကြံဗလီကဝှက်ပြူပြီးထွက်လာသူတွေနဲ့မွတ်စလင်လူမှုဖော်ရုံရဲ့အဆောက်အဦကနေထွက်လာသူလူအုပ်ကြီးကိုညတကောင်ကျော်အချိန်မှာအဲဒီဗန်ကားကဝင်တိုက်ခဲ့တာဖြစ်ပါတယ်။အခင်းဖြစ်တဲ့နေရာမှာလူတအုပ်သေဆုံးသွားပေမဲ့အဲဒီလူဟာကားနဲ့တိုက်ခိုက်ရပြီးသေဆုံးသွားတာလား။ဒါမှမဟုတ်တခြားဖြစ်ရတစ်ခုခုကြောင့်သေဆုံးသွားတာလားဆိုတာတော့မတည့်ကွယ်သေးပါဘူး။မွတ်စလင်နေအနေနဲ့ရမဒန်ဥပုပ်ထွက်တဲ့အထိတ်မှဆင်နွှဲနေကြတဲ့အချိန်ဖြစ်တာကြောင့်ဗလီတွေအတွက်လုံခြုံရေးနဲ့တခြားလိုအပ်တဲ့အကူအညီတွေကိုရဲတပ်ဖွဲ့ကပေးတော်မှာဖြစ်ကြောင်းဝန်ကြီးချုပ်ထရီဇာမေကပြောပါတယ
်။ပြည်ထောင်နိုင်ငံမြို့တော်ပဲရစ်ကနာမည်ကျော်လူစီကားတဲ့ရှောင်ဇလီဇေးရပ်ကွက်မှာဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားတစ်စီးကိုမောင်းနှင်လာခဲ့တဲ့သူဟာရဲကားတစ်စီးကိုဝင်တိုက်ခဲ့ပြီးတော့အဲ့ဒီကားမောင်းသူတေဆုံးသွားခဲ့ပါတယ်။ဒီအဖြစ်ပြက်မှာတခြားတန်ရသူတော့မရှိပါဘူး။ဒါဟာရွေချက်နဲ့တိုက်ခိုက်တာပဲလို့ပြင်သစ်အရာရှိတွေကဆိုပါတယ်။သေဆုံးခဲ့တဲ့ကာမောင်သမားဟာအသက်32နှစ်အရွယ်ရှိပြီးတော့အစွန်းရောက်အဖွဲ့တွေနဲ့အဆက်ဆက်ရှိနိုင်တဲ့သူလို့တန်မြတ်ထားခံခဲ့ရတဲ့သူဖြစ်တဲ့အကြောင်းခတ်စောစောပိုင်းကသတင်းတွေရှိခဲ့ပါတယ်။ဒီကားတိုက်မှုဖြစ်ပွားတဲ့နေရာမှာဘုံလုံးဂျုံရေးတပ်ဖွဲ့ဝင်တွေကိုခြောက်ထားပြီးတော့တပ်ငွေပလင်းတွေနဲ့ rifle သနတ်တွေကားထဲကနေရှာဖွေတွေ့ရှိခဲ့တယ်လို့ပြင်သစ်ပြည်ထောင်ဝင်ကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဒီဖြစ်ပျက်ဟာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့ပြည်ထောင်နိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာထားတာကိုဆက်ပြီးတော့သက်တမ်းတိုးတင့်တယ်ဆိုတာကိုပြသနေတယ်လို့ပြည်သစ်ပြည်ထောင်ဝင်ကြီးဂျက်ရက်ကလမ်ကဆိုပါတယ်။2015ခုနှစ်ခရဲကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ကိုထုတ်ပြန်ထားတာဖြစ်ပြီးတော့နောက်လာထဲမှာအဲ့ဒီကြီးညာချက်သက်တမ်းကုံဆုံးတော့မှာပါ။လာမယ့်နိုဝင်ဘာလအထိဆက်ပြီးတော့အဲ့ဒီအရေးပေါ်ကြီးညာချက်ကိုသက်တမ်းတိုးဖို့ဥပဒေကြမ်းတရက်တင်သွင်းမယ်လို့လည်းပြည်သစ်ပြည်ထောင်ဝင်ကြီးကဆိုပါတယ်။
မြောက်ကိုရီးယားနိုင်ငံမှာတနစ်ခွန်းနေပါထင်းသိမ်းခံခဲ့ရတဲ့ American College ကျောင်းသား Otto Wambia ကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုကတနင်္လာနေ့မှာပြောပါရယ် Otto Wambia တည်ဆုံမှုနဲ့ပတ်သက်လို့အံ့အားသင့်တုံ့လုံမိကြောင်းနဲ့မြောက်ကိုရီးယားဟာရက်စက်တဲ့အဆိုးရွားဖြစ်ကြောင်း American သမ္မတ Donald Trump ကလည်းသူတည်ဆုံကြောင်းသတင်းထွက်လာအပြီးမှာပြောကြားလိုက်ပါရယ်အမေရိကန်ကအထင်ကရအထက်လွှတ်တော်မှတူဖြစ်တဲ့ဂျွန်မက်ကိန်းကလည်းမြောက်ကိုရီးယားကအမေရိကန်နိုင်ငံသားတူကိုတပ်ဖြတ်လိုက်တာဖြစ်ကြောင်းပြောကြားလိုက်ပါတယ်။တတိမိနေတဲ့ဝမ်ဘီယားဟာအမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့သတင်းပတ်တုန်းကပြန်ရောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာရှိနေစဉ်အတွင်းအသက်20နှစ်အရွယ်ဝမ်ဘီယားအနေနဲ့ဆိုးရတဲ့အုံနောက်ပျက်စီးတဲ့ဒဏ်ကိုခံစားခဲ့ရကြောင်း သူ့ရဲ့ဇာတိမျိုးဖြစ်တဲ့ Ohio ပြည်နယ် Cincinnati မြို့မှာရှိတဲ့ဆရာဝန်တွေကပြောပါတယ်ဒါပေမဲ့သူ့အနေနဲ့အဲ့ဒီလိုအုံလောက်တန်းရာဘာကြောင့်ရခဲ့တယ်ဆိုတာကိုတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူးမြောက်ကိုရီးယားဟိုတယ်တစ်ခုမှာကတ်ထားတဲ့ဝါရဖြန့်ဆိုင်းဘုတ်တစ်ခုကိုဖြုတ်ချဖို့ကြိုးပမ်းခဲ့မှုနဲ့သူ့ကိုမနစ်မှတ်လာတော့ကပြစ်ဒဏ်စီရင်ခဲ့ပြီးတဲ့နောက်မှာ1ပြည့်ဟာသတိမြင့်သွားခဲ့တာလို့မြောက်ကိုရီးယားကပြောပါတယ်1ပြည့်အနေနဲ့အစာအိမ်အဆိပ်တင်တဲ့ဝေဒနာခံစားခဲ့ရပြီးတဲ့နောက်သူ့ကိုအိတ်ဆေးပေးလိုက်တဲ့အချိန်မှာအဲ့ဒီလိုသတိမြင့်သွားခဲ့ခြင်းဖြစ်ကြောင်းမြောက်ကိုရီးယားအစိုးရကပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားအစိုးရရဲ့အဲ့ဒီလိုပြောဆိုမှုအပေါ်ဝမ်ဘီယာမိဘတွေကပယ်ချလိုက်ပြီးသူတို့သားအော်တိုကိုမြောက်ကိုရီးယားအစိုးရကရက်ဆက်ကြမ်းကြုတ်စွာပြုမှုခဲ့တာလို့ပြောပါတယ
်ပြီးခဲ့တဲ့ဇလန်လအတွင်းတူရကီနိုင်ငံကမှအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ခဲ့တယ်လို့ဆွဆွဲခံထားခဲ့ရတဲ့သတင်းတောက်18ဦးကိုမနေ့ကအစ္စတန်ဘူမြို့မှာရုံးထုတ်ခဲ့ပြီးတော့အဲ့ဒီတရားခွင်မှာလူတွေအပြစ်ဖြစ်ခဲ့ပါတယ်ပြစ်မှုထင်ရှားခဲ့လို့ရှိရင်အဲ့ဒီသတင်းတောက်တွေအားလုံးဟာထောင်ဒဏ်တစ်သက်အပါဝင်နှစ်ရှည်ထောင်ဒဏ်နေကြခံနိုင်ရဖို့ရှိနေပါတယ်ဒီသတင်းတောက်တွေဟာအမေရိကန်ခြေစိုက်အစ္စလမ်တရားဟောဆရာဖာတူလာကူလိုင်းရဲ့နောက်လိုက်တွေနဲ့ဆက်ဆက်မှုရှိနေတယ်လို့အစိုးရရှိနေတွေကတရားစွဲထားပါတယ်ဆွဆွဲပြောဆိုထားပါတယ်ကူလိုင်းဟာအာဏာသိမ်းမှုကြံစီမှုနဲ့ပတ်သက်နေတယ်လို့တူရကီအစိုးရကဆွဆွဲထားတာပါထိပ်တန်းသတင်းစာဆောင်းပါးရှင်တဦးဖြစ်တဲ့ Nazli Elek ကတော့ဒီဆွဆွဲချက်တွေကိုပယ်ချလိုက်ပြီးသူဟာတမရ Recep Tayyip Erdogan အနာမြတ်ခင်ကထောက်ခံခဲ့တဲ့သူဖြစ်တဲ့အကြောင်းနဲ့1960ခုနှစ်ဆက်အနာသိမ်းပြီးတဲ့နောက်ထိပ်တန်းဝင်ကြီးတူဖြစ်ခဲ့တဲ့သူ့ရဲ့ဖခင်ဟာဖမ်းဆီးထောင်ချတာကိုခံခဲ့ရတယ်လို့လည်းတရားရုံးမှာသူထွက်ဆိုခဲ့ပါတယ်အသက်84နှစ်ရှိဖြစ်တဲ့ Nazli Elek ဟာတခြားနာမည်ကြီးစာရေးဆရာတွေနဲ့အတူတရားစွဲဆိုခံရတာဖြစ်ပြီးတော့တရားရုံးမထုတ်ခင်လနဲ့ချီပြီးတော့ဖမ်းခံထားခဲ့ရသူဖြစ်ပါတယ်မနေ့ကတရားခွင်ရဲ့အစာပိုင်း3နာရီဟာစာမျက်နှာ200ကျော်ပါတဲ့ဆွဆဲချက်ကိုဖတ်ကြားရတယ်ပဲအချိန်ကုန်ခဲ့ရတာပါ
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာပြစ်စမအကြိမ်မြောက်ကျင်းပတဲ့2018ခုနှစ်လူခွင့်ရင်းနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာမနေ့ကဆုရရှိတဲ့မတန်ရုပ်ရှင်တွေကိုချီးမြှင့်ခဲ့ပါတယ်မြန်မာနဲ့နိုင်ငံတကာကရိုက်ကူးတဲ့မတန်ရုပ်ရှင်ဇလန်တို64ကားတဲ့ကနေစု6စုရွေးချယ်ပေးရတာဖြစ်ပြီးအဲ့ဒီထက်မှ VOA အမေရိကန်အသံကလည်း VOA မတန်ရုပ်ရှင်စုချီးမြှင့်ခဲ့ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေဒုတိယအကြိမ်မြောက်ပါဝင်ချီးမြှင့်တာဖြစ်ပြီးဒီနှစ် VOA ရဲ့မတန်ရုပ်ရှင်စုကိုဒါရိုက်တာကောင်းမြတ်သူကျော်ရိုက်ကူးတဲ့ Deep Inside Her မတန်ရုပ်ရှင်ကရရှိတော့ပါတယ်ဒီစုချီးမြှင့်ပွဲအခမ်းအနားကို VOA အမေရိကန်အသံမြန်မာပိုင်းဌာနမှုဦးတန်းလွင်ထွန်းကတက်ရောက်ချီးမြှင့်ခဲ့တာဖြစ်ပါတယ်ဒီဇက်ကားဟာထူးချွန်ထက်မြက်ပြီးရင်မှန်းချက်ကြီးမားတဲ့ကျောင်းသူမိန်ကလေးငယ်တူလက်ရှိပညာရေးစနစ်အတွင်းမှာရှိနေစေကြားမခွဲခြားဆက်ဆံမှုစီမင်းတစ်ခုကြောင့်အနာဂတ်ဘဝရင်မှန်းချက်ပျက်စီးခဲ့ရပုံကိုမိမောင်းထုတ်ပြထားတာဖြစ်ပါတယ်2016ခုနှစ်လူခွင့်ရင်းနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာ VOA ကနေပြီးတော့ပထမဆုံးပေးတဲ့ဆုကတော့ရုပ်မြေကြားဆိုတဲ့ဇာတ်လမ်းဖြစ်ပါတယ်ဒေါန်ဆန်းစုကြည်စုနိုင်ငံတကာရုပ်ရှင်မတန်းစုကိုတော့မယမ်းကြံ Waves or Tradition လို့အမည်ပေးထားတဲ့အေယာဝရီမြကန်းဘေးကလေစိတ်အလုတ်သမားတွေအကြောင်းရက်ကူးထားတဲ့မတန်းရုပ်ရှင်ကရရှိသွားခဲ့ပါတယ
်ဒီကနေ့ဇွန်လ20ရက်မှာကြာရောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အထိမ်းအမှတ်ဖြစ် IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းခြေချမှုဆိုင်ရာကုလသမဂ္ဂအဖွဲ့ကနေထုတ်ပြန်တဲ့လေ့လာချက်တစ်ခုအရထိုင်းနိုင်ငံထပ်ခိုင်အတွင်းမြန်မာဒုက္ခသည်တွေအများဆုံးနေထိုင်တဲ့မေလဒုက္ခသည်စခန်းမှာမိမိကိုယ်ကိုသက်သေတဲ့သူတွေများလာတဲ့အကြောင်းနောက်တစ်ခုတေချောင်းကြံခဲ့သူရေတွက်ဟာလည်းတဟုန်တိုးတိုးလာနေတယ်လို့ဆိုပြီးတော့ဖော်ပြထားပါတယ်ဒါကြောင့်ဒုက္ခသည်တွေခံစားနေကြရတဲ့စိတ်ဝေဒနာတွေကိုပြေပျောက်စေဖို့အရေးပေါ်ဆောင်ရွက်ပေးဖို့လဲ IOM ကနေပြီးတော့မနေ့ကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမေလဒုက္ခသည်စခန်းမှာဒုက္ခသည်28ဦးအားကိုယ့်ကိုယ်ကိုတတ်သိခဲ့ပြီးတော့အဆုံးစီရင်ဖို့ကြိုးစားခဲ့တဲ့သူပေါင်း66ဦးရှိခဲ့တဲ့အတွက်ဒါဟာနိုင်ငံတကာတေချောင်းကြံစီမှုနှုံးထက်သုံးစားပို့ပြီးတော့များနေတယ်လို့လဲအဲ့ဒီအစီရင်ခံစာမှာထောက်ပြထားပါတယ်။အထူးသဖြင့်အသက်50အောက်အမျိုးသားတွေအတွက်အများဆုံးစိုးရင်နေရပြီးတော့တတ်သိခဲ့သူ10ဦးနဲ့4ဦးနီးပါးဟာပေါင်းပင်သက်ဆေးကိုအသုံးပြုခဲ့ပြီးတော့တေဆုံးသူတစ်ဝက်နီးပါးဟာမိသားစုပြဿနာကြောင့်ဖြစ်တဲ့အပြင်အရက်နဲ့တခြားမူရစ်ဆေးဝါးသုံးဆွဲမှုတွေကြောင့် သုံးပုံတစ်ပုံတက်တည်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ထိုင်းခြေဆိုင်အယ်မန်စီမန်ကိန်းအရာရှိ Harry Smith ကတော့မဲလာဒုက္ခသည်စခန်းဒုက္ခသည်တွေကြားမှာတက်တည်မှုနှုံတိုးလာနေတဲ့အတွက်ကြောင့်မို့သူ့အနေနဲ့ပူပန်စိတ်တုံ့လုံမှုတွေဖြစ်ပေါ်နေတယ်။ဒီကိစ္စကိုအရေးပေါ်ကင်တွဲပြေရှင်းဖို့လည်းသူကတိုက်တွန်းထားပါတယ
်။စီးရီးယားနိုင်ငံရဲ့ပြည်တွင်းစစ်6နှစ်ကြာလာတဲ့အချိန်မှာပဲစီးရီးယားမှာရှိတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေအပေါ်ရုရှားကပြစ်မှတ်အဖြစ်ချင်းချောက်မှုတွေကိုအမေရိကန်ပြည်ထောင်စုကအင်အားသုံးတုံ့ပြန်လိုက်ပါတယ်။အမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်နီလန်ပေါင်းစုံအသုံးပြုသွားမှာဖြစ်ကြောင်းအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကတင်းလာနေမှာသတင်းတော့တွေကိုပြောကြားလိုက်ပြီးညွန်ပေါင်းတပ်ဖွဲ့တွေကိုစီးရီးယားနိုင်ငံတပ်ခါမျိုးမှာဘုံကျဲတိုက်ခိုက်ခဲ့တဲ့စီးရီးယားအစိုးရပိုင်း SU-22 အမျိုးအစားလေယာဉ်ကိုအမေရိကန်တပ်လေယာဉ်ကတင်းလာနေမှာပြစ်ချလိုက်တဲ့ကိစ္စကိုခုခံကာကွယ်ပြောကြားသွားခဲ့ပါတယ်။ IS Islamic State ကြွားတွေကိုတိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုအမေရိကန်အနေနဲ့ခုခံကာကွယ်ပိုင်ခွင့်ရှိဆိုတာကိုစီးရီးယားအစိုးရအနေနဲ့နားလည်သဘောပေါက်ဖို့လိုကြောင်းလဲရှောင်းစပိုက်ဆာကပြောပါတယ်။
တောင်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးပို့ပြီးတော့အဆင်ပြေအောင်တောင်ကိုရီးယားခေါင်းဆောင်တစ်ကရည်ရွယ်ပြီးတော့လှုပ်ဆောင်နေပါတယ်။မြောက်ကိုရီးယားနယ်စပ်ကပိတ်ထားတဲ့ကိဆောင်ဆက်မှုဇုံကိုပြန်ဖွင့်ပေးမယ့်အလားအလာတွေရှိနေပြီးဒီလိုပြန်ဖွင့်မယ့်ရေးဟာအမေရိကန်သမ္မတထရမ့်အစိုးရကဒီမြောက်ကိုရီးယားပေါ်ထားတဲ့သဘောထားနဲ့ဆန့်ကျင်မှုတွေဖြစ်လာနေတာကြောင့်အမေရိကန်ကျွမ်းကျင်သူတွေဘက်ကစိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြပါတယ်။မြောက်ကိုရီးယားတက်ဆက်တဲ့ကိုယ်စားလှယ်ဖြစ်ချိုမြောင်ဂျွန်းကိုပြီးခဲ့တဲ့ဇွန်လ17ရက်နေ့ကပဲတောင်ကိုရီးယားသမ္မတသစ်ဒီမွန်ကျေးအင်ကနေပြီးတော့ခန့်အပ်ခဲ့ပါတယ်ချိုမြောင်ဂျွန်းဟာရပ်တန့်ထားတဲ့တောင်ကိုရီးယားနဲ့မြောက်ကိုရီးယားနိုင်ငံပူးပေါင်းလှုပ်ဆောင်မှုကိစ္စောင်းဆက်မှုဇုံရေးမှာအဓိကကျတဲ့ပုံကတူလည်းဖြစ်ပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ် VOA ရဲ့ထုတ်လင်းချက်တွေကိုအခုနားဆင်နေသလိုအင်တာနက်ဆာမျက်နှာကလည်းတစ်ချိန်နဲ့နားဆင်နိုင်ကြပါတယ်တို့ရရှိရခင်ဗျာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့ပွဲအခမ်းအနားတွေကိုနေပြည်တော်အပါအဝင်နိုင်ငံတော်ဝန်မျိုးကြီးတွေမှကျင်းပခဲ့ကြပါတယ်မြန်မာဒီမိုကရေစီရေးတွေနှစ်ပေါင်း30နီးပါးကြိုးပမ်းလှုပ်ရှားနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဥဆောင်မှုကိုဆက်ပြီးတော့ဝန်ရံကြဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗိုလ်အလုံးမှုဆောင်အဖွဲ့ကလည်းရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့မွေးနေ့ပွဲမှာပြည်သူတွေကိုတိုက်တွန်းတော်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကစူးစီးပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
နေပြည်တော်လွှတ်တော်အဆောက်အအုံမှာတနင်္လာနေ့ကလှုပ်ဖော်ကင်ဘက်တွေကျင်းပတဲ့မွေးနေ့ပွဲအခမ်းအနားကိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့တာပါမွေးနေ့အမှာစကားဖြစ်ကိုချင်းစာတရားထားပြီးနိုင်ငံအတွက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်ဟိုတယောက်မြစ်တာထားပြီးတော့စိတ်ချမ်းသာအောင်လုပ်ကြပါလို့ဒါပဲခက်တယ်လို့ပဲပြောခြင်းလေနောက်ဆုံးကျတော့လူတိုင်းလူတိုင်းစိတ်ချမ်းသာတာပါလို့ကြည့်ရတော့လေအဲ့တော့ကိုစိတ်ချမ်းသာခြင်းတယ်လို့လူများတွေစိတ်ချမ်းသာအောင်လည်းဝိုင်းဝန်းလုပ်ကြဖို့မီဒီယာတွေပါဝင်
သူကိုချစ်ခင်ကြသူတွေကလည်းမွေးနေ့ဆူတောင်းစကားအတိအတိပြောကြခဲ့ကြပါတယ်။အဲ့ဒီထဲမှာသမရဥထင်ကျော်ရဲ့ဇနီးလည်းဖြစ်ကွယ်လွန်သူ NLD ခေါင်းဆောင်တဦးလည်းဖြစ်တဲ့ဥလွင်ရဲ့သမီးလည်းဖြစ်သူသုံးခွမြို့နယ် NLD လွှတ်တော်အမှန်ဟောင်းဒေါ်စုစုလင်ကတော့
ကျမရဲ့ဆူတောင်းကတော့အမရဲ့ကြိုးပမ်းနေတဲ့ကြိုးပမ်းချက်တွေအလုံးအမြန်ဆုံးအောင်မြင်ပါစေလို့နောက်အမကလည်းကြကြမမနဲ့တက်တော်ရတော်ရှိပြီးတော့ကျမတို့တိုက်ရိုက်ပြေကျိုးအတွက်စောစောကလည်းပြောတယ်ဆတဲ့တပိုးလို့မပြောချင်ဘူးအစွမ်းကုန်လုပ်နေတယ်အဲ့ဒါကြောင့်ဒါတွေအောင်မြင်ပါစေ
မွေးနေ့အထိမ်းအမှတ်ပွဲတွေကိုသူ့ရဲ့ပါတီဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်ပြီးရန်ကုန်မန္တလေးစကိုင်းပြည်စတဲ့နိုင်ငံအနှံ့မြို့ကြီးတွေမှာမနေ့ကဂုဏ်ပြုပွဲတွေကျင်းပခဲ့ကြပါတယ်။ရန်ကုန် NLD ရုံးချုပ်မှာကျင်းပတဲ့မွေးနေ့ပွဲအခမ်းအနားမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုကိုဆက်ပြီးဝန်ရံကြဖို့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကအခုလိုပြောသွားပါတယ
်။ကျွန်တော်လူရင်းနဲ့ပြောပါမယ်အဓိကအားဖြင့်ကျွန်တော်တို့တွေအနှစ်20ကျော်အနှစ်30နီးပါးစူးစမ်းလာခဲ့ရတဲ့ဒီမိုကရေစီပန်းနိုင်ကျွန်တော်တို့မရောက်သေးပါပန်းနိုင်ကိုသွားတဲ့လမ်းပေါ်ပဲရောက်သေးကျွန်တော်တို့ဆက်လက်စူးစမ်းဖို့အများကြီးလိုပါသေးတယ်အဲ့တော့ကျွန်တော်မွေးနေ့မှာအထူးဆန္ဒပြုလိုက်ချင်တာကဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုဆက်လက်ဝန်ရံလိုက်ပါကြဖို့ညီညီညွတ်ညွတ်နဲ့
တစ်ချိန်တည်းမှာပဲလက်ရှိအစိုးရကိုဥဆောင်နေတဲ့ဒေါအောင်ဆန်းစုကြည်အပေါ်တက်မတော်နဲ့ညှိနှိုင်းဆွေးနွေးလုပ်ကိုင်မှုတွေတိုင်းရင်းသားအရေးရခိုင်ပြည်နယ်အရေးစတာတွေနဲ့ပတ်သက်လို့နိုင်ငံတွင်းမှာသာမကပြပမှာပါဝေဖန်မှုတွေပြင်းပြင်းထန်ထန်ရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြမအရေးလေလာသုံးသပ်နေသူဒေါက်တာတင့်ဆွေကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ်
။ဒေါအောင်ဆန်းစုကြည်ကကျွန်တော်တို့2010နှစ်ဂျပန်ယူကော့ပွဲကလေးကသူကတကယ်ကိုစင်ပေါ်ရောက်တဲ့နိုင်ငံရေးသမားတူလို့သူဆောင်ရွက်ပါတယ်။အဲ့တော့အရင် 1988-89 ကနေစရင်ဂျာရဲကာလာနဲ့ဒီ2012နောက်ကတော့မတူတော့ဘူးခင်ဗျ။ Not the kind of Sanga Yoga Kama, the Tawan, she's Zoom, Pokulu, to Sawyer Party. Edo Leve, Yenadam Madu, Guevia Muri, Shida. Hello, Weva Muri, the Mo Amea Muri, Shida, Genoa, who Pinaja Bawa, Lucano Mine. Though our Sansuki Mamu, the Cha, Tinsha Jojare, the Sanga Gons of Milady, do the woman pitted to it. Though our Sansuki, again, Nanga Idama.
Australia, Singapore, Sare, Piba Mashire, Dong San Sujigu, Chicken, Liza Jadu Rigale, Mwini Tame Pie, a canary, Sapi Saga Winegu, a Diti, Jimba Gajavarish.
My engine and Bubia Dora Piparakmia, Dora Simakmia. Canadian Nangama Nangae Kulung and Shoutare, Chinga. Lin Piang Bisu Kutan Suye Shao Lagu Kanida Nizadita Lunuitanaga Mani Zona Sekuyaniga Pechale Babi to Nene Maning Upiamu Bin Sinji the Din Libagani Chapati Chin Pi Tawade Dabime Kutan Suye Shinigaro Dimu Yugan Wimelu Piosuware Piesung Kuzo Winlanga Timpia Bibalimekme.
Kutanzuha Yen Sure Mine Yeti Hane to Tenina Dime Yugani Yangongo Piantame, Yama Lejang by Lin Bandazingo, Tongoya, she said Gogunema, Tanangango Piambe, so target to Pibare, to her Tongoya, Goza Chakunema, Pinaro, the assistant American Pidanzugo, Yala Gabi Mele, Lin Bian Piambe, so I get to Pitajau, American Atugo, Nitango Mabirajau, Canada Nangango, Natong Dongunit, Nuimala Nasashi Nema Yadwabi, Natong Dongunit, Dizimba Lama, Nangay Kulung, Shout Tagabare. Tabime, Canada Suyaga, two dear when it hang with my baby, a cool chainty, Nale Muneda, Neguin Putagaraba. Zona Sequia Nimaro, Canada Nezalunio, Tanaga, two and Nangae Colon, when Shout Tajago, Pechala Bipitao, good dancega, Vigo, Kulu, Piopiabare.
Who are about the Yamanaya Piapolosi, the Lupiago Piapolosi, Oma di Ludoga Yamaya, a risk, Chimishi, Pirawana. Three of Matrua, Nina was a general Yamanaya Pianoche, risk machine, no? I live in that direction. Application denial of Sao, to Nisol Idebo. A good officer, General Nina Tobima Mofu, or Pongo Nima Mofu, you started to it. Mapirene, Yalupi Ide, Dura Chuba Ide, Poma Solution, Liman Chapala Jarama, the travel document or passport or Lina Lamagis and Alu Sidin Pita Debo. General Pisa Janet Jan Jam, the Genoma, travel document about a machine, passport about a machine.
A cool Sumba Chaco, Diayoma. Did that son of Jane Inganima, Yugan women, Lupe, your body?
No, Janoshini, I have a team of you to have a Payame, Bobby, Yugan women, your army. Janoshini, your body, Yugan win a Banyaram, Luba, your army, so need to go with Messina, Dam, Yamanagan, the Sinza, so the other Yamanagama, me a group of others, me a true United Time, Pia, Tolanoma, Pianoyas, or me a talk on the Pong and Chetwan. A gua, they are in Dwaja, but the Yamanagama, the only remember the Chini, Macaulay. ဒီဘက်ကအက်တီဗိုက်စ်ပြန်လို့ရှင်ပြင်မဖြစ်ဘူးဆိုတာငါတော့ပြမလို့နောက်ပြလာမယ်ဘယ်လိုခေါ်မလို့ဒီဘက်မှာရှိတဲ့မြန်မာတွေအတွက်လည်းနမူနာပြအောင်လို့ငါပြင်တာအဲသူကပြောရကျွန်တော်မင်းကတော့စဉ်းစားပါအကယ်လို့တင်မယ်ဆိုတော့ဘယ်လိုဘယ် you can
ဖို့ပေါ့သက်ဆိုင်ရာတာယုံနေဆက်သွယ်ပြီးတော့ခီးတော်ဝင်လာမှာဒီလောက်တဲ့လူပေါ့နော်အဲ့တော့ကျွန်တော်ဇူလိုင်လ၄ရက်နေ့ကျတက်တူရမယ်ပြန်ပြီးတော့ဒီလိုရှင်သူတို့ဟိုမြန်မာတာယုံကိုဆက်သွယ်မယ်ထင်တယ်ဒီကျွန်တော်ဒီဟိုတောင်းဖို့အဲ့ပတ်စပို့ပုံစံမျိုးပေါ့နော်ကနေဒါနေစဒေတာလုံခြုံရေးဌာနကအခုလိုဆုံးဖြတ်ချက်ချလိုက်တဲ့အတွက်သူ့ကိုမြန်မာနိုင်ငံပြန်ပို့ရေးလုပ်ငန သူမြန်မာနိုင်ငံပြန်လာရေးအတွက်ဘလောက်မြန်မြန်လှုပ်ဆောင်ပေးမလဲဆိုတဲ့အပေါ်မှာမူတည်နေပါတယ
်ဒီအော်တိုဝါမှာရှိတဲ့မြန်မာတိုင်းရောနေသူတို့အာကျွန်တော်ကိစ္စနဲ့ပတ်သက်ပြီး passport ထုတ်ပေးနိုင်နေတယ်ဆိုဆိုရှင်တော့ညံ့တာပေါ့သူကကျွန်တော်ကိစ္စအထုတ်ပေးပြီးတော့သူမြန်မာနိုင်ငံလှမ်းမရမယ်ဆိုရင်လည်းလည်းလည်းကြာမှာပေါ့
သူအနေနဲ့ကတော့အခုအချိန်မှာမြန်မာနိုင်ငံကိုပြန်လို့တဲ့ဆန္ဒမရှိသေးပေမဲ့ကနေဒါအစိုးရကပြန်ပို့မယ်ဆိုရင်တော့မဖြစ်မနေပြန်ရတော့မှာဖြစ်တယ်လို့ကိုတန်းဆိုးကပြောပါတယ်ဒါပေမဲ့လည်းကနေဒါအစိုးရရဲ့ဒီဆုံးဖြတ်ချက်ဟာသူတယောက်တည်းအတွက်မဟုတ်ဘဲရှစ်လေးလုံးအရေးတော်ပုံကစလို့မြန်မာနိုင်ငံဒီမိုကရေစီရေလှှရှားမှုမှာပါဝင်ခဲ့သူအားလုံးကိုပါဓာတ်ရိုက်တက်ဆိုင်နေတဲ့ဆုံးဖြတ်ချက်အဖြစ်ရှုမြင်ကြောင်းကိုတန်းဆိုးကပြောပါတယ်
ကျွန်တော်တို့ပေမှာကြောက်တာတို့ထောင်ကြခံမှာတို့ကျွန်တော်မကြောက်ပါဘူး။ဒါပေမဲ့အမှန်တရားတွေဆုံးရှုံးတော့မှတော့ကြောက်တာပါ။အမှန်တရားဆိုတာလဲစွန့်လို့စွန့်စားသွားတဲ့လူတွေအများကြီးရှိတယ်။လက်ရှိတဲ့စွန့်လို့စွန့်စားနေတဲ့လူတွေအများကြီးရှိတုံးပဲ။အမှန်တရားတွေမပေါ်ဘဲနဲ့ဒါကြောက်သွားမှကြောက်လို့ဒါပါပဲ။နော်။အဲ့ဒါကျွန်တော်တိတ်ခါကြာဆိုတာအားလုံးတိတ်ခါကြာတဲ့ပုံစံမျိုးဖြစ်မှာ။အဲ့ဒါပဲဆိုရင်။အရေးကြီးတာပါဆိုတော့ကျွန်တော်ဖြစ်စီချင်တာကျွန်တော်ကိစ္စမဟုတ်ဖဲနဲ့အားလုံးအတွက်လုံခြုံမှုမရှိသေးတာ။နောက်ပြီးအထူးသဖြင့် highlight လုပ်ချင်တာဥပမာဒီပြင်တိုင်းပြည်မှာသက်ဆိုင်ရာဆိုတာ legislation ထုတ်ပေးတယ်ဥပဒေပြဋ္ဌာန်းပြီးတော့ဒီလူတွေပြန်လာဖို့လုပ်တယ်ပါမြန်မာနိုင်ငံမှာရှိကုန်မရှိသေးတာမရှိရသေးကြောင်းရင်းရတယ်မြန်မာနိုင်ငံမှာတော့သူတို့အစိုးရအနေနဲ့လည်းလောရကံရလည်းခင်ခက်ပါလိမ့်မယ
်ကိုတန်းဆိုလိုပဲကနေဒါအစိုးရရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ပြီးပြည်ပမှာနေထိုင်ကြသူအားလုံးနဲ့သက်ဆိုင်နေတယ်လို့အမြင်ရှိသူနောက်တူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာနေထိုင်တဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူလည်းဖြစ်ကိုတန်းဆိုကနေဒါနိုင်ငံမှာနိုင်ငံရေးခွန်လုံခွင့်ရရှိရေးအတွက်ဥဆောင်လှူရှာနေသူတူဦးလည်းဖြစ်တဲ့ကိုအောင်မိုးပါသူကကိုတန်းဆိုကိစ္စအတွက်ကနေဒါဝန်ကြီးချုပ် Justin Trudeau ထံအထိစာရေးအကြောင်းကြားသွားဖို့ပြင်ဆင်နေတယ်လို့ပြောပါတယ
်ဆိုတော့အခုသူတို့ဒီနေဆန်းလှူချုပ်ရေးဌာနနေပြီးတော့အမိန့်ချလိုက်တဲ့ဟာကကျွန်တော်တို့ဘာလို့လုပ်မရတော့ဘူးဗျာကျွန်တော်တို့လုံနိုင်တာကဒီကကနေဒါဝန်ကြီးချုပ်ကိုကျွန်တော်တို့တိုက်ရိုက်အတန်ပေါက်အောင်ပေါ့ကျွန်တော်တို့ရဲ့စန္ဒာတွေအတန်တွေပေါက်အောင်ကျွန်တော်တို့ကြိုးစားနေပါတယ်အဲ့လိုအနေအထားတစ်ခုရှိပါတယ်ကိုတန်းဆိုးအနေနဲ့အခုကျွန်တော်တို့ဒီတကယ်ကြီးတရားအနေအထားဆိုတာချေပေါ့သူလှုံ့ဆော်ခဲ့တဲ့ဟာကဒီစစ်ဘေးလုံးအရေးအခင်းကိုတော့ဒီဒီမိုကရေစီတောင်းဆိုမှုလှုံ့ဆော်မှုကဘာတိအောင်မိမောက်ထုတ်ပြသွားတာလေ
ကနေဒါနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုံ့ဆော်သူတွေကကိုတန်းဆိုးကိုနိုင်ငံရေးခလုံးဝင်ပေးဖို့ကနေဒါအစိုးရနဲ့လွတ်တော်အမတ်တီထံလက်မှတ်ထိုးတောင်းဆိုလှုပ်ရှားခဲ့ကြပါတယ်။ကိုတန်းဆိုးအနေနဲ့မြန်မာနိုင်ငံပြန်ရေးအတွက်ပြင်ဆင်ချိန်သတင်းပတ်၄ပတ်ကနေ၆ပတ်အထိကနေဒါနယ်ကြားဒေသလုံခြုံရေးဌာနကအချိန်ပေးထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသူ့ရဲ့ရှေ့နေကတရားရုံးမှာရှောက်ထားမှုကထွက်လာမဲ့အဖြစ်အပေါ်မူတည်ပြီးအဲ့ဒီသတ်မှတ်ချိန်နဲ့ပိုကြာကောင်းကြာနိုင်တယ်လို့ဆိုပါတယ်။ဒါ့အပြင်ကနေဒါမှာရှိတဲ့မြန်မာတန်ရုံးကသူမြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်နိုင်ငံကူးလက်မှတ်ဒါမှမဟုတ် travel document လို့ခေါ်တဲ့ခီးသွွားလက်မှတ်ဘလောက်မြန်မြန်ထုတ်ပေးမလဲဆိုတဲ့အပေါ်မှာလည်းမူတည်နေတယ်လို့ကိုတန်းဆိုးက VOA ကိုရှင်းပြခဲ့ပါတယ်ခင်ဗျာ
ဒါကတော့ကနေဒါမှာနိုင်ငံရေးခလုံးဝင်လျှောက်ထားတဲ့ကိုတန်းဆိုးရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းလိုင်းတင်ပြသွားတာဖြစ်ပါတယ်အခုတော့မူရစ်စီဝါနဲ့တက်ဆိုင်တဲ့သတင်းလော်တွေကိုကြားပါမယ်မူရစ်စိတ်ကြွစီတုံးဆွဲမှုထုတ်လုပ်မှုအစိဟုံမြန်မာလာနေတာဟာအာရှတိုက်အတွင်းချင်းချောက်မှုအသည့်တစ်ခုပဲလို့မကြခင်ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနဲ့အိန္ဒိယနိုင်ငံတချို့မှာပြီးခဲ့တဲ့2015ခုနှစ်အတွင်းမက်တာဖက်မင်းစိတ်ကြွစေတုံးဆွဲမှုတိတိတသာတိုးမြင့်လာခဲ့တယ်လို့ဆိုပါတယ်ဒီအကြောင်း VOA သတင်းတောက် Ron Corbin ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုကူကားပြီးတော့ကုကျော်အောင်လွင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင် KI မှာမက်တာဖက်တမင်းစိတ်ကြွစေလုံပေါင်း2တန်းလောက်ကိုဖမ်းမိခဲ့ပါတယ်မူရစေဝါရောင်းဝယ်သူတွေကရဲတပ်ဖွဲ့စစ်ဆေးရေးကိတ်ကိုဖျက်ပြီးတော့သွင်းမှုစ조사နေတုန်းဖမ်းမိခဲ့တာပါထိုင်းမြန်မာနယ်စပ်ကတာချီလိမြို့မှာဇွန်လ18ရက်နေ့တုန်းကမူရစေဝါရောင်းဝယ်သူတူအူကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းလှုပ်ဆောင်မှုနဲ့အသေးဖမ်းဆီးရမိခဲ့ပါတယ် UNODC လို့ခေါ်တဲ့ကုလသမဂ္ဂမူရစေဝါနဲ့ပြည်မှုနိုင်ငံရေးအဖွဲ့ကနေမကြခင်ကထုတ်ပြန်ထားတဲ့အစီရင်ခံစာထဲမှာပြီးခဲ့တဲ့2015ခုနှစ်အတွင်းအာရှနဲ့အရှေ့တောင်အာရှမှာစိတ်ကြွစေအလုံးကြီး289တန်းဖမ်းဆီးရမိခဲ့ပြီးတော့ဒီရေအတွက်ဟာ2012ခုနှစ်ဖမ်းဆီးရမိခဲ့တာထက်နှစ်ဆကျော်များတယ်လို့ဆိုပါတယ်မြန်မာလာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာ2015ခုနှစ်အတွင်းမက်သအဖက်တမင်းစိတ်ကြွစေသုံးဆွဲမှုနှုန်းတိတိတသားမြင့်တက်လာခဲ့တယ်လို့အဲ့ဒီ UNODC ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်ဒီမက်သအဖက်တမင်းစိတ်ကြွစေတွေကိုထိုင်းဘာသာစကားနဲ့ယာဘလို့ခေါ်ပါတယ်အခုလဆန်း9ရက်နေတုန်းကလည်းထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခိုင်အတွင်းမှာပဲစိတ်ကြွစေလုံပေါင်း၄တန်းကျော်ကိုဖမ်းဆီးရမိခဲ့ပြီးတော့ဒီစိတ်ကြွစေးတွေဟာမြမပြည်မြောက်ပိုင်းဝတ်တပ်ဖွဲ့ဘက်ကနေထိုင်းနိုင်ငံထဲကိုတင်သွင်းလာခဲ့တာပါအခုလာဇန်း17ရက်နေ့တုန်းကလည်းတခါရခိုင်ပြည်နယ်စစ်တွေမြို့ကနေဘင်္ဂလားဒေ့ရှ်နယ်စပ်မောင်တောမြို့ကိုသွားမဲ့ကားတစ်စီးထဲမှာစိတ်ကြွစေးအလုံး3တန်းကျော်ကိုဖမ်းဆီးရမိခဲ့ပါသေးတယ်မြမနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံပြီးလို့ရှိရင်ကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ုံနဲ့မကဘဲစိတ်ကြွစေးအပါအဝင်တခြားမူရစ်ဆေးဝါးတွေကိုလည်းအကြီးအကျယ်ထုတ်လုပ်နေတဲ့နိုင်ငံမှာပြီးခဲ့တဲ့နှစ်2016ခုနှစ်အတွင်းမှာမြန်မာပြည်အတွင်းဖမ်းဆီးရမိခဲ့တဲ့ methamphetamine စိတ်ကြွစေးအလုံးကြီးပေါင်း98တန်းရှိပြီးတော့ဒါဟာ2015ခုနှစ်ကထက်စာရင် နှစ်ဆလောက်ပို့ပြီးတော့များတယ်လို့ရတပ်ဖွဲ့ဝင်တွေရဲ့ပြောဆိုချက်ကိုကိုကာပြီး AFP သတင်းမှာဒီနေ့စာမိုင်းတုန်းကဖော်ပြခဲ့ပါသေးတယ်။ကုလသမဂ္ဂ UNODC အဖွဲ့ရဲ့ထိုင်းနိုင်ငံရုံးကပြန်ကြားရေးရာရှိ Ishik Sim ကတော့သတိထားဖို့လို့အချက်ပေးနှိုးဆော်ချက်တွေပဲလို့ဆိုပါတယ
်။ If you compare the seizures of drug types between the opiates and synthetic drugs
ဘိန်းကနေထုတ်လုပ်တဲ့မူရစ်ဆေးတွေနဲ့ဓာတုဗေဒဆေးကြွဆေးတွေအကြားမှာဘယ်ဟာကဖန်ဆီးမိတာပိုများတယ်လဲဆိုရင်မက်သဖက်တာမင်းဆေးကြွဆေးတွေကပိုများပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်ကတည်းက9ဆလောက်တိုးလာတာပါ။ဘိန်းဖန်ဆီးမှုတွေကတော့ပုံမှန်လောက်ပါပဲ
။တရုတ်၊စင်ကာပူနဲ့မလေးရှားနိုင်ငံတွေမှာဆေးကြွဆေးသုံးစွဲမှုတွေဟာတိုးမြင့်လာနေတယ်လို့လဲ UNODC အရာရှိ Ishik Singh ကဆိုပါတယ
်။ So overall at the regional level now we can say that methamphetamine has become the primary
ဒါတွင်အဆင့်အခုလောလောဆယ်အခြေအနေကိုပြောရရင်မက်သဖက်တာမင်းဆွဲကြဆေးတွေကအစိုးရအရဆုံးအခြေအနေမှာရှိနေပါတယ်
။အာရှဒေသအတွင်းဆိတ်ကြွဆေးရောင်းဝယ်မှုတွေကနှစ်စဉ်အမေရိကန်ဒေါ်လာတန်း40ဘူးလောက်လဲပတ်နေပြီးတော့မဲခေါင်ဒေသတစ်ပိုက်မှာရောင်းဝယ်လုပ်ငန်းတွေဟာပိုပြီးတော့တိုးလာနေတယ်လို့လဲ UNODC ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဘိန်းကနေထုတ်လုပ်တဲ့မူရစ်ဆေးဝါးတွေထက်စာရင်မက်သဖက်တာမင်းဆိတ်ကြွဆေးတွေကအစ90ကနေပြီးတော့100လောက်ပို့ပြီးတော့အစွမ်းပြင်းတယ်လို့အမေရိကန်ပြည်ထောင်စုမူရစ်ဆေးဝါးသုံးစွဲမှုနေနေရေးအဖွဲ့တစ်ခုဖြစ်တဲ့ NIDA ကဆိုပါတယ်မြန်မာနိုင်ငံအရှေ့မြောက်ပိုင်းတရုတ်နဲ့ထိုင်ဝမ်တို့ဟာအာရှဒေသတွင်းမှာမက်သဖက်တာမင်းဆေးကြွဆေးထုတ်လုပ်မှုနဲ့ရောင်းဝယ်မှုတွေမှာအဓိကအခန်းကဏ္ဍကနေပြီးတော့ပါဝင်လှရှာနေကြပြီးဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့လိုဈေးကောင်းပေးတဲ့နိုင်ငံတွေစီကိုတင်ပို့နေကြတယ်လို့ကုလသမဂ္ဂမူရစ်ဆေးနဲ့ပြမှုနေနေရဲ့အဖွဲ့ UNODC ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုကျော်အောင်လင်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုလိုမူရစ်ဆေးဝါးတုံးဆွဲမှုတွေမြင့်မားလာတာနဲ့အတူထိုင်းနိုင်ငံမြောက်ပိုင်းမှာဆိုလို့ရှိရင်လည်းထိုင်းမြန်မာနယ်စပ်မှာမူရစ်ဆေးဝါးဖမ်းဆီးမှုတွေမကြခင်ကပဲကြီးကျယ်ဖြစ်ပွားခဲ့ပါတယ်။ဒီလိုဖမ်းဆီးတဲ့နေရာမှာထိုင်းမြန်မာနယ်စပ်မေဆိုင်မြို့နယ်ကလေးရှမ်းပြည်နယ်တာချီလိပ်မြို့မှာဇွန်လ19ရက်နေ့ကသူရဲ့နေထိုင်တဲ့နေအိမ်ကြီးမှာပြစ်တက်ခံရသူဟာထိုင်းနိုင်ငံသားတဦးဖြစ်နေတဲ့အကြောင်းသူဟာ16ရက်နေ့ညကထိုင်းစစ်တပ်နဲ့မူရစ်ဆေးဝါးတဲဆောင်သူတွေပြစ်ခတ်မှုအပြီးမှာလူတဦးတေဆုံးခဲ့ပြီးတော့မူရစ်ဆေးဝါးနှစ်တန်းကျော်ဖမ်းဆီးမှုနဲ့ဆက်ဆက်ပတ်သက်နေရလို့ထိုင်းအာဏာပိုင်တွေကပြောဆိုပါတယ်အကြောင်းဆုံးကိုမတ်အေးမာကသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ
ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်တာချီလိပ်ခရိုင်တာချီလိပ်မြို့မကာဟိုခန့်ရက်ွက်ထဲမှာနေထိုင်နေတဲ့လူတယောက်ဟာဇွန်လ18ရက်နေ့ကတနက်နဲ့ပြစ်တက်ခံခဲ့ရတာပါပြစ်တက်ခံရသူဟာထိုင်းနိုင်ငံသားတဦးဖြစ်တယ်ဆိုပြီးထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းရေးသားဖော်ပြနေပါတယ်ပြစ်ခတ်ခံရမှုဖြစ်စဉ်နဲ့ပတ်သက်လို့တာချီလိပ်မြို့ကတဦးကတော့အခုလိုပြောပြပါတယ
်နာမည်ကတော့စိုင်းဦးရဲခင်ဗျစိုင်းဦးကိုတကာအောင်ခန့်ရက်ွက်ခင်ဗျနာမည်ကစိုင်းဦးအဲ့အချိန်မှာပြစ်ခတ်မှုအချိန်ကမှဘလို့ဖြစ်လဲဟဲ့ဆိုတော့သူတို့မိသားစုကအိမ်ရဲ့အောက်ထပ်မှာအသားခင်လှုပ်ရှားနေတယ်တဲ့အသားခင်လှုပ်ရှားနေတဲ့အချိန်ကမှသူ့မိမရဲ့တခြားအမျိုးသမီးတယောက်ပဲမှရယ်စိုင်းဦးရယ်ပေါ့နော်အဲ့မှာအသားကြီးလှုပ်ရှားနေရတဲ့အချိန်ကမှဖုံးလာတယ်တဲ့ဖုံးလာတဲ့အချိန်ကမှသူကဖုံးကိုအပြင်းနဲ့ထွက်ပြီးတော့ဖုံးပြောတယ်တဲ့ထွက်ပြောတဲ့အချိန်ကမှအနန္တလေးပဲကတ်ပြီးပြစ်သွားတနက်နဲ့ချက်ချက်တောင်ပြစ်သွားတာမှရယ်စီစာထွက်တဲ့အပေါက်က12ချက
်တာချီလေးမျိုးမှာတနက်နဲ့အနီးကပ်6ချက်ပြစ်တက်ခံရတဲ့ထိုင်းမျိုးသားဟာထိုင်းနိုင်ငံအရှေ့တောင်ပိုင်းချွန်ပူရီခရိုင်ကဖြစ်ပြီးသူဟာမဲဆိုင်တာချီလေးချစ်ကြည်ရဲ့တံတားကနေတဆင့်နေဆက်ဖြတ်ကျော်တဲ့လက်မှတ်နဲ့မြန်မာပြည်တဲကိုဝင်သွားရမှာ6လအတွင်းအချိန်ပေါင်း28ကြိမ်အဝင်ထွက်လုပ်ခဲ့တယ်ဆိုပြီးနေဆက်လဝကအရာရှိတဦးကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။တခြားသတင်းတွေမှာတော့ဇွန်လ16ရက်နေ့ကရှင်းရိုင်ခရိုင်တွင်းမှာမူရစ်ဆေးဝါးနှစ်တန်းကျော်တဲဆောင်လာသူတွေနဲ့ထိုင်းစစ်တပ်တို့ပြစ်ခတ်မှုပြီးမှဂွင်းဆက်တွေကိုလိုက်လံရှာဖွေဖမ်းဆီးနေစဉ်မှာပဲထိုင်းနိုင်ငံသားတဦးမြန်မာနိုင်ငံတာချီလိပ်မြို့နယ်ထဲမှာတနက်နေ့တပ်ဖြတ်ခံရတာဖြစ်ခဲ့တာကြောင့်ထိုင်းဘက်ကိုတင်သွင်းနေတဲ့မူရစ်ဆေးဝါးတွေနဲ့ဆက်ဆက်မှုတွေရှိနိုင်တယ်လို့လည်းထိုင်းအနာဘိုင်းတွေဘက်ကသုံးသပ်ပြောဆိုမှုတွေရှိခဲ့ပါတယ်။တာချီလိပ်မူရစ်နှိမ်နေရေးတပ်ဖွဲ့စုကတော့18ရက်နေ့တုန်းကတော့တာချီလိပ်မှာအမျိုးသားတဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရတာဟာမှန်ကန်ကြောင်းအသေးစိတ်ကိုတော့ရဲစခန်းကပဲသိနိုင်ပါတယ်ဆိုပြီးပြောဆိုခဲ့ပေမဲ့တာချီလိပ်မြို့နယ်မြို့မရဲစခန်းကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ရမှာတော့သက်တယ်လို့မရခဲ့ပါဘူးရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနားဆင်ကြမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်သလိုမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
နေပြီးတော့တနည်းကတော့ပတ်စံချီးရထားအဲ့ချီးတဲ့ပတ်စံကိုရောက်ဖို့အတွက်ကိုရဖို့အတွက်ကိုသူအခီးဝေးသွားရတယ်။ပြန်ပေါ်တန်းစီရတယ်။တန်းစီရပြီးတော့
ဒါကတော့အပတ်စဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်။အဲ့ဒါအပြင်တုတ္တဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးပါမယ်။အရင်ဆုံးကောက်နှုတ်တင်ပြပေးချင်တာကတော့ Nikkei Asian Review မှာ Yu Chai Nitta ရေးသားထားတဲ့စာအုပ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာပြောတန်စူတန်နေပုံမှုကြားသိရလေအောင်လေလိုင်းတွေဖွင့်ပေးတဲ့အနေနဲ့ထုတ်လွှင့်မှုအသစ်တွေပေါ်ပေါက်လာပြီဖြစ်ကြောင်းအစကြီးရေးသားထားပါတယ်။အသစ်ထွက်ပေါ်လာတဲ့ရုပ်တံနဲ့အတန်းလွင့်ဌာနတွေဟာပြည်သူလူထုအတွက်သတင်းအချက်အလက်တွေပုံမှုလွတ်လပ်ပြီးတော့ပွင့်လင်းတဲ့သတင်းတွေဖြန့်ချီပေးနိုင်ဖို့ရှိကြောင်းရေးသားထားပါတယ်။ရှေ့နေဆန်ကစပြီးတော့အခမဲ့ထုတ်လွှင့်ပေးမဲ့ Digital ရုပ်တံလွှင့်ဌာန၅ခုဟာနိုင်ငံပိုင်မြန်မာရေဒီယိုနဲ့ရုပ်တံလွှင့်ဌာနပိုင်ပစ္စည်းနဲ့အဆောက်အဦတွေကိုအသုံးပြုပြီးတော့ထုတ်လွှင့်မှုကိုစတင်မှာဖြစ်တယ်လို့ရေးသားထားပါတယ်။အကြောင်းကတော့သူတို့မှာထုတ်လွှင့်မှုပိုင်းဆိုင်ရာကိရိယာတွေမပြည့်စုံသေးလို့ဖြစ်ပါတယ်။အရင်တုန်းကဆိုရင်ရုပ်တံနဲ့ရေဒီယိုအတံလွှင့်ထုတ်လွှင့်မှုပိုင်းဆိုင်ရာကိရိယာတစားပါးတွေအဆောက်အဦတွေကိုအုပ်ချုပ်တဲ့စစ်အစိုးရဆက်ဆက်ကထိန်းချုပ်လာခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။အရင်ကမြန်မာရုပ်တံနဲ့စစ်တပ်ပိုင်မြဝတီရုပ်တံဌာနတို့သာရှိခဲ့တာပါတက္ကရ2000ခုနှစ်တွေကနေစပြီးတော့စီးပွားပြေထုတ်လွှင့်မှုတွေအစိုးရပိုင် MRTV နဲ့တွဲပြီးတော့ရွှေတန်လွင်ကုမ္ပဏီ Forever Group စတဲ့ကုမ္ပဏီတွေကထုတ်လွှင့်ခဲ့ကြပါတယ်မြန်မာဘာသာနဲ့ပထမအဦးဆုံးလွတ်လပ်တဲ့သတင်းထုတ်လွှင့်တဲ့ဌာနကတော့ DVB Multimedia Group ပဲဖြစ်ပါတယ် Democratic မြန်မာအသံကတော့ Norway နိုင်ငံမှာအခြေစိုက်ပြီးတော့စေအုပ်ချုပ်ရေးစနစ်အောက်ကနေထွက်ပြေးတင်းရှောင်ကြသူတွေတီထောင်ထားတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကပြည်သူတွေအနေနဲ့အားကစားဖျော်ဖြေရေးနဲ့စီးပွားရေးသတင်းမျိုးစုံကိုဖမ်းယူကြည့်ရှုနားဆင်နိုင်ခွင့်ရနိုင်ကြပါပြီလွတ်လပ်တဲ့သတင်းထုတ်လွှင့်မှုသာနားဆင်ခွင့်မရကြသေးတာဖြစ်ပါတယ်နိုင်ငံပိုင်အတန်းလှန့်ဌာနကလွှဲရင်ဒီလုပ်ငန်းဟာအန္တရာယ်များတဲ့အလုပ်ဖြစ်တဲ့အကြောင်း DBB ရန်ကုန်ဌာနခွဲကတာဝန်ခံတိုးစော်လက်ကပြောဆိုတဲ့အကြောင်းသတိဖြင့်ရေးသားထားပါတယ်နောက်ဆက်လက်တင်ပြပေးချင်တာကတော့ Asia Times စာဆောင်မှာဆောင်းပါးရှင်ဗတ်တလစ်တနာရေးသားထားတဲ့လုံခြံတပ်ဖြတ်ခံရတဲ့မြန်မာရှိနေဥက္ကဋ္ဌဟာတရားမျှတတဲ့အခွင့်အရေးမခံစားရဘူးဆိုတဲ့ဆောင်းပါးဖြစ်ပါတယ်။နေကင်းကြောင်တောင်ရန်ကုန်မြို့ရဲ့အပီပီဆိုင်ရာ၄စိတ်အပြင်ဘက်မှာဥက္ကဋ္ဌအသက်ခံခဲ့ရတာ၄လရှိပါပြီ။တာဝန်ရှိသူတွေအနေနဲ့အဲ့ဒီမှုကိုဖော်ထုတ်နိုင်ဖို့နီးစပ်မှုမရှိသေးပါဘူး။လူသက်တရားခံကြည်လင်းကိုတောင်မှအငှားရင်မောင်းနေဝိုင်းဖန်ပေးလို့မိခဲ့ရတာဖြစ်တယ်လို့အစကြီးရေးသားထားပါတယ်။ရှိဟောင်းဖျားမောင်ခိုလှုပ်ရှားသူကြည်လင်းကိုပတ်စံပေးပြီးတော့ငှားတက်ခိုင်းတာပါတက်ခိုင်းတဲ့သူကစစ်တပ်အရာရှိဟောင်းအောင်ဝင်းခိုင်လို့ဆိုပါတယ်လူတန်းပုံဖြစ်ပြီးတဲ့နောက်အောင်ဝင်းခိုင်ဟာနေပြည်တော်မှာအစနာပျောက်သွားခဲ့ပါတယ်အစိုးရကတီချောင်ထားတဲ့နေပြည်တော်ဆိုတဲ့မြို့တော်ဟာကြီးမားတဲ့အဆောက်အဦခြံဝင်းကြီးတွေနဲ့လမ်းမာတွေပေါ်မှာဆိုရင်လူမရှိသလောက်ကင်းမဲ့နေတဲ့မြို့လေးဖြစ်ပါတယ်ပြည်တွင်းကစုံစမ်းစစ်ဆေးမှုတွေကလည်းထိရောက်မှုမရှိတယ်လို့ပြည်ပမီဒီယာတွေရဲ့ကောက်ချက်ဆွဲရေးသားမှုတွေကြောင့်လည်းအမှုကိုလမ်းချော်သွားစီတယ်လို့ထောက်ပြထားပါတယ်အနောက်နိုင်ငံတို့သတင်းမီဒီယာတွေဖြစ်ကြတဲ့ The Economics Financial Times New York Times Washington Post အစရှိတဲ့သတင်းစာကြီးတွေမှာဥကိုနီကိုကိုရဲအစ္စလမ်ဘာသာနဲ့ဆက်နွယ်ပြီးတော့ကောက်ချက်ဆွဲရေးသားကြပါတယ်လူတော်တော်များများတည်ထားကြတာကတော့ဥကိုနီဟာလူခွင့်ရေးကာကွယ်မှုပေးတဲ့ဥပဒေပညာရှင်တစ်ယောက်ဖြစ်တယ်တမရဖြစ်ခွင့်မရှိတဲ့ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့နိုင်ငံကိုဦးဆောင်မှုအခမ်းအနားရရှိအောင်စူးစမ်းပေးခဲ့သူဖြစ်တယ်လက်ရှိအခြေခံဥပဒေကိုဥပဒေပေါင်းအတွင်းကနေပြင်ဆင်နိုင်မှုစ 조사니두피데루띠타자바레တချို့ကတော့လေဥကိုနီကိုအစ္စလာမစ်ဘာသာရေးတက်ကြွလှုပ်ရှားသူအဖြစ်ရှုမြင်ကြပါတယ်။သူတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့ထုတ်လွှင့်တဲ့ BBC သတင်းတပုတ်နဲ့ Financial Times သတင်းစာရဲ့သတင်းမှာဆိုရင်ဥကိုနီတက်ဖြတ်ခံရမှုနဲ့နိုင်ငံအနောက်ချမ်းကရိုဟင်ဂျာပြဿနာကိုဆက်ဆက်ပြီးတော့တင်ပြခဲ့ပါတယ်။ The Economic သတင်းစာရဲ့သတင်းတပုတ်မှာဆိုရင်ဥကိုနီကိုထင်ရှားတဲ့လူနည်းစုဘာသာရေးခေါင်းဆောင်လို့ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ပါတယ်ခင်ဗျာ။
ရရှိမှာခင်ဗျာမြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းဆယ်ရန်းဆာမွေအောင်စင်းတွေထွက်လို့ပျော်တဲ့သူတွေပျော်နေကြသလိုအမှတ်မကောင်းလို့ကိုကိုကိုအဆုံးစီရင်တဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်ရန်းဆာမွေဘွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေစေလားဂုံတူးတွေနဲ့အောင်တဲ့သူတွေရောအမှတ်ကောင်းမှတက်ရတဲ့တက္ကသိုလ်တွေကိုပဲရွေးချယ်နေရတော့မယ်လားဆိုတာကို VOA ရဲ့အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်တော်ရရှင်နေနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆင်းရွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆင်းရွေးခြင်းလဲဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလဲမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရလေလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ
။တိုင်းရလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမှတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ။
To fill someone's shoes.
ဖြစ်ပါတယ်။စာလုံးပေါင်းက TO2FILL to fill ကဖြည့်ဖို့ SOMEONE'S someone's ကလူတူတယောက်ရဲ့ SHOES shoes ကဖနာဆိုတော့စကပိုက်ထွန်းရဲ့လုံးကောက်အသေးပဲကလူတူဦးတယောက်ရဲ့ဖနက်ကိုဖြည့်ဖို့ပေါ့ ATM အသေးပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုမှီနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
Chang Osia atit ka ro Chang Osia haung ye chia ko lai mi nai mu ator li chou sa ya au me Chinaw ro chang ga pi ne ma thait tan sin win chang dui ne pa ni da ko bya lu de bi ya ba de U ma ko naw ta khaw na sin chi ja ya au
The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
လူတူရဲ့ခြေရာကိုမှီနိုင်အောင်လုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
to fill someone's shoes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom တော့ English အသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြပါတော့မယ်Mobile Financial Service လို့ခေါ်တဲ့ Mobile Phone ကတစ်စင်ငွေကြေးလွှဲပြောင်းလုပ်တဲ့စနစ်မြန်မာနိုင်ငံမှာတွင်ကျယ်လာရင်တောင်သူလူသမားတွေနဲ့အခြေခံလူစားသားတွေအတွက်အဆင်ပြေနိုင်တယ်လို့တန်ပီရဲ့စီဝါဖွံ့ဖြိုးရေးအတွက်လည်းအထောက်အကူပြုနိုင်တယ်လို့ဒီအစီအစဉ်ကိုကုညီလှုပ်ဆောင်ပေးနေသူဖြစ်တဲ့ဒေါ်ပွင့်ထွန်းကပြောပါတယ်။ဘန်တချို့မှာအဲ့ဒီစနစ်ရှိနေပြီဖြစ်ပေမဲ့တွင်နေကြကြအတုံးမပြုတ်နိုင်သေးပဲဖြစ်နေတာပါ။ဒေါ်ပွင့်ထွန်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီဝါရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်။
Mobile service ကဟိုအမားတို့ပြောထားတာကတော့ဒီဟိုပေါ့နော်စင်ရနံပါတ်သူတွေကိုဥအတွက်ပူဇာပေးလုပ်တယ်ဆိုတဲ့ပုံစံမျိုးဖြစ်မယ်ထင်တယ်အဲ့လိုလားခင်ဗျာ
ကျွန်မဒီကုမ္ပဏီတွေနဲ့အလုပ်လုပ်တာမဟုတ်ဘူးပေါ့နော်ကျွန်မဒီစနစ် Mobile Digital Financial Services စနစ်မြန်မာပြည်မှာပေါ်အောင် နောက်ဘက်ကနေပြီးတော့အကူကြီးပြီးတော့တည်ထွင်ပေးရလို့ပေါ့နော်ဒီစနစ်ကအဓိကကျတာ regulation အဓိကကျတာဒါပေမဲ့ကျွန်မကဒီ company လုံးနဲ့ကိုလုံးလို့တာမဟုတ်ပေါ့နော်ကျွန်မဆက်တွေ company နဲ့လည်းလုံးမဟုတ်ဒါပေမဲ့ကျွန်မကဒါတိုင်းပြည်ကိုကိုတက်တဲ့ဘက်ကနေပြီးတော့တက်တလန်းကိုအချိုးပြူတဲ့အနေနဲ့ဒါကူညီပေးတာဟဲ့
ဟုတ်ကဲ့ခင်ဗျာ
ဟိုဟာကမြန်မာပြည်အတွက်ကတကယ်လိုအပ်တဲ့ဟာကကျွန်မလည်းနေဒီမှာကြီးတဲ့လူဆိုတော့နေဒီမှာဆိုလို့ရှိရင်ဟိုလမ်းဘဆက်တွေကြီးကလည်းအရန်ဆိုးတယ်ဟဲ့အဲ့တော့တောင်းလို့လည်းသမားတွေအထူးသဖြင့်အဲဟိုစွန်းရဲအစင်းရဲနွန်ပါတဲ့လူတွေဆိုတော့များ access to finance မရှိကြဘူးမြန်မာပြည်မှာကလေဟိုတောင်းလို့လည်းသမားတွေလို့ရှိရင်သူအဲ cyber ကနေပြီးတော့တနည်းကိုတစ်ခါပတ်စံချီးရတာအဲချီးတဲ့ပတ်စံကိုရောက်ဖို့အတွက်ကိုရဖို့အတွက်ကိုသူအေးဝေးသွားတယ်ပြန်ပေါ်တန်းစီရတယ်တန်းစီရပြီးတော့မြို့တွေကဘန်နီကိုရောက်တယ်ဆိုလို့ရှိရင်အဲ့ဘန်နီမှာဒါတရက်နဲ့မပြီးနှစ်ရက်နဲ့ပြီးတခါအဲ့ခီးစည်းကလည်းနည်းနည်းတော့တော့ကုန်တဲ့ပတ်စံမဟုတ်ဘူးတချို့တောင်းလို့လည်းသမားရဆိုလို့ရှိရင်ရမယ်ပတ်စံချီးရပတ်စံတစ်သိန်းခီးစည်းကလည်းတစ်ပေါင်းကျော်ကုန်ပြီးတော့ပေးလိုက်လို့ရှိရင်ချီးတဲ့ပတ်စံတရာမှာဆိုလို့ရှိရင်တို့လက်ထက်ကို90ရာခိုင်နှုန်းလောက်ပဲကျတယ်အဲ့တော့ကျမအဲ့တောင်းလို့လည်းသမားတွေရဲ့ဘဝကိုကိုတကယ်ကိုပြောင်းလဲစေခြင်းနဲ့စိတ်နဲ့ဒီဟာကိုမြန်မာပြည်မှာဒီလိုမျိုးmobile financial services နဲ့ပေါ်လာအောင်ဆိုပြီးကျမတို့ရအစိုးရတွေကိုလည်းအကြံပေးပြီးတော့တိုက်တွန်းနေတာပေါ့နော်
ဟုတ်ကဲ့အဲ့တော့အခုဒါဆိုလို့ရှိရင်တော့ဟိုလက်ရှိအနေအထားမှာကသူကဒီဟို software ကို develop လုပ်နေတာလားဒါမှမဟုတ်လည်းဒီ application လူတွေများရှိပြီးသား application လူတွေကြားထဲကြဲကြဲပြန်ပြန်ရအောင်လုပ်နေတာလားဘလို့မျိုးဘယ်အစ်စ်မှာရောက်နေဘယ်အစ်စ်မှာလုပ်နေပါသလဲခင်ဗျဟို
မှာအခုဆိုလို့ရှိရင်မြန်မာပြည်မှာကဟိုဆက်သွယ်ရေး company လေကူမှာက၃ခုက active ဖြစ်နေပြီ။အခုက MPT ရဲ့ Telenor ရဲ့ Ooredoo ရဲ့၃ company ရှိနေပြီ။အဲ့၃ company ထဲမှာဆိုလို့ရှိရင် Telenor ဆိုလို့ရှိရင်အခုမြန်မာပြည်မှာဒီ mobile financial services net ကိုသူတို့ offer လုပ်နေပြီ။ Wave Money ဆိုတဲ့ brand name နဲ့နော်။ဟိုမှာကျတော့ Ooredoo ဆိုလို့ရှိရင်လည်းအခုမကြခင်တလအတွင်းမှာပဲသူတို့အဲ Central Bank ကပဟုပန်းနေပြီးတော့ license ရရခြင်းကိုသူတို့က mobile financial services ခွင့်ပြုရမယ်။အဲ့ဆိုလို့ရှိရင်မြန်မာပြည်မှာဒီဆက်သွယ်ရေးကုမ္ပဏီ MPT လည်းနောက်လာတော့အဲ့တော့ဒီကုမ္ပဏီတွေကနေမယ်ဒီလိုယုံရတဲ့ကုမ္ပဏီဆက်သွယ်ရေးကုမ္ပဏီဆိုတာမျိုးရိုင်းယွာတိုင်းစီကိုရောက်အောင်ဝန်ဆောင်မှုပေးနိုင်တဲ့ကုမ္ပဏီတွေကိုယ်တိုင်ကဟို financial services လောက်ဆိုင်နေပြီဆိုရဲဟာကျွန်မဒီဟာကိုအများဆုံးပြအခုကဟိုပြည်သူတွေကဒီ mobile financial services ဖုန်းလို့ရှိရင်သူတို့ဘဝကိုပြောင်းလဲနိုင်တယ်ဆိုတဲ့လူတွေကိုကိုယ်တိုင်က mobile financial services ဆိုတာသူတို့ဘာလဲဆိုတာမသိသေးဘူးမကြောက်သေးဘူးပြီးတော့အစိုးရအနေနဲ့လည်းအစိုးရကတကယ်ဝန်ဆောင်မှုလုပ်မယ်ဆိုလို့ရှိရင်တိုင်းပြည်သားတွေကိုတကယ်ထိရောက်ပြီးတော့တကယ်သူတို့ဘဝကိုတောင်းတလဲသမားတွေအနေမှာရှိတဲ့စွန့်ရဲနှွန်ပါနေတဲ့ဟိုတောင်းတလဲသမားတွေဘဝကိုလုံးဝပြောင်းလဲလဲပေးနိုင်တဲ့စနစ်ကရှိပြီးသားဆိုတဲ့ဟာကိုသူတို့လည်းပြီးစေချင်တယ်အဲ့ဒါကြောင့်ကျွန်မအခုလုံးလုံးစရာတော့ဟိုဒီ education ကိုလုံးဝ focus လုပ်ပြီးတော့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဆိုလိုချင်တာကတော့လေသမားတွေမလိုအပ်တဲ့ကုန်ကြစိတ်တွေမကုန်အောင်တက်တာတဲ့နည်းနဲ့သူတို့ကိုဒါသူတို့ရမယ်ပတ်စံကိုပဲမိုဘိုင်းကနေတစင်လွှဲပစ်လိုက်တယ်ဆိုရင်အချိန်လဲကုန်တက်တာမယ်သူတို့ကုန်ကြစိတ်တွေလည်းတက်တာမယ်အများကြီးချွေတာမိသားဖြစ်သွားမယ်ဆိုတော့အဲ့ဒီလမ်းကြောင်း
အများကြီးချွေတာမိသားဟုတ်တယ်ရှင်ပြီးတော့နောက်ထပ်တစ်ခုရှိတဲ့ဟာသူတို့ကမိုဘိုင်းဖိုင်နန်ရှယ်ဆာဗစ်စ်ကိုတမန်နိုင်ငံတခြားနိုင်ငံတွေကအများကြီးလေ့လာတာအဲ့တော့ဘာတွေ့ရလဲဆိုတော့မိုဘိုင်းဖိုင်နန်ရှယ်ဆာဗစ်စ်ကိုတုံးတဲ့နိုင်ငံတွေကဟို transparency ပုံများလာတယ်ဟိုလက်စာလိုက်ယူမှုကပုံနေသွားတယ်ရှင်ဘလို့လို့ဆို mobile financial services နဲ့တုံးနေဆိုလို့ရှိရင်ဂျားတွေကနေပြီးတော့လက်ယူဖို့လည်းမရှိတော့ဘူးဖြစ်သွားတယ်လက်ယူလို့မရဘူးဖြစ်သွားတယ်အဲ့တော့လက်ပေးလက်ယူမှုကိုလည်းကျွန်မတိုင်းပြည်မှာနေသွားစေကျွန်မအားအကြောင်းဒီဟာကိုအဓိကထားပြီးတော့တကယ်တိုက်တွန်းနေပါတယ်
ကျွန်တော်တို့တိတိတသာအခုဒီ mobile service ကိုအသုံးပြုတာဆိုလို့ရှိရင်အထူးသဖြင့်အာဖရိကမှာဆိုတော်တော်လေးကြဲကြဲပြန်ပြန်လူတွေကလူတိုင်းနှိပါလောက်နှိပါသူတို့သုံးနေကြတယ်အလုပ်ဖြစ်တယ်ကွန်ကြစိတ်တက်တာလည်းဆိုပြီးတော့တွင်းတွင်းကြဲကြဲသုံးနေကြတယ်တခြားထုံနီးလကောက်မဲ့အာရှနိုင်ငံတွေမှာလည်းသုံးနေကြတယ်ဆိုတော့ကြာတော့ဘယ်နိုင်ငံတွေများ inspire ဖြစ်စေတယ်လဲပေါ့နော်မြန်မာနိုင်ငံမှာအခုလိုမျိုးဖြစ်လာဖို့အတွက
်ဒီ America နဲ့ Canada တို့လူမျိုးနိုင်ငံတွေမှာတော့အခုနောက်ဆုံးပေါ်တဲ့စနစ်က mobile wallet တွေသုံးနေတာအဲ့တော့ကျွန်တော်ကမြန်မာပြည်ကနေပြီးတော့ငွေကားနေပြီးတော့ဒီဟိုရှေးဟောင်းကြနေတဲ့ check လက်မှတ်စနစ်တွေ credit card စနစ်တွေကိုမသုံးမနဲ့ဒါကိုကြော်ပြီးတော့ mobile financial services ဆိုနေတာတိုင်းပြည်ကလည်းဘလောက်တိုက်ဟိုကို leapfrog လုပ်တယ်လို့ခေါ်တာပေါ့နော်တကယ်ကို leapfrog လုပ်သွားနိုင်တဲ့အခြေအနေကိုရှိနေပြီဆိုတော့ကျွန်မတကယ်မြန်မာပြည်တစ်ပြည်လုံးမှာဆက်သွယ်ရေးကွန်ရက်ကလည်းနေရာတော်တော်များများရောက်နေပြီနေရာမှာလည်းရောက်နေပြီဘန်နေကတော့မရောက်နိုင်သေးဘူးအဲ့ဒီတော့ဘန်နေမရောက်နိုင်သေးတဲ့အတူတူဒီဆက်သွယ်ရေးကုမ္ပဏီတွေရဲ့ဆက်သွယ်ရေးကွန်ရက်တွေ ဟိုပြီးတော့ဟိုဗာလဲငွေဖြည့်ကဝယ်တဲ့နေရာတွေကလည်းနေဒီမှာလည်းရောက်နေတယ်အဲ့တော့ငွေဖြည့်ကဝယ်တဲ့လူတွေစီကနေပြီးတော့ကိုယ်တိုင်တကယ်သုံးပြီးတော့ mobile wallet ထဲမှာပေါ့နော်ဖုန်းထဲမှာ mobile wallet ထဲမှာငွေသားဖြည့်ငွေဖြည့်ထားမယ်ဆိုလို့ရှိရင်ဒါလူတွေကနေမှာရှိတဲ့လူတွေအတွက်ကိုလည်းဘဝကိုတကယ်ကိုပြောင်းလဲသွားစေချင်ဒီ database ဆိုတော့ جماعه အဲ့ဒါကိုတကယ်ကိုတိုက်တွန်းပါတယ်။ဟို Africa တိုက်ခနိုင်ငံတွေကိုကြည့်မယ်ဆိုရင် جماعه တန်ဇန်နီးယားကိုအဓိကထားပြီးတော့ဟိုမြန်မာပြည်ရဲ့ mobile financial services တကူဖြစ်ပါလား။ جماعه လေ့လာထားပါတယ်။ဒါပြလို့လဲဆိုတော့ جماعه တန်ဇန်နီးယားကိုလွန်ခဲ့တဲ့နှစ်ပေါင်း10နှစ်လောက်ပါเนาะ9နှစ်10နှစ်လောက်ကခီးသွားရင်လည်းအဲ جماعه အဲ့တော့အလဲသွားတာပါ။အလဲသွားရင်းနဲ့ဟိုဘာတွေတွေးခဲ့လဲဆိုတော့အဲ့မှာ mobile financial services အချင်းဆက်ပြီးတော့ M-Pesa ကိုဆက်ပြီးတော့ East Africa မှာဆက်ပြီးတည်ထွင်တဲ့အချိန်မှာနေရီမှာရှိတဲ့အမျိုးသမီးတွေသူတို့ရဲ့ဘဝကလုံးဝပြောင်းလဲသွားစေတယ်သူတို့ရဲ့ဆင်းရဲမှုကနေပြီးတော့လွတ်မြောက်သွားစေတဲ့ဟာတကယ်လို့ထိထိရောက်ရောက်ဖြစ်သွားနိုင်တာ mobile financial services ပါအဲဒါကြောင့်ကျွန်မလည်းမြန်မာပြည်မှာရှိတဲ့ဟိုနေမှာကျွန်မနဲ့အတူတူချင်းကြီးတဲ့လူတွေအားလုံးကိုလည်းဒီလိုမျိုးစနစ်ကလေးတစ်ခုသာမြန်မာပြည်မှာပေါ်ပြောက်လာပြီဆိုလို့ရှိရင်ဒါတိုင်းပြည်တစ်ပြည်လုံးကို connect လုပ်လိုက်တယ်လို့ပဲဖြစ်ပါမယ်တိုင်းပြည်တစ်ပြည်လုံးကလုံးဝဆက်ဆက်ပြီးချိတ်ဆက်ပြီးဆိုတော့ကြားပြီးလို့ဖြစ်သွားတယ်အဲဒါဆိုလို့ရှိရင်ရန်ကုန်လိုမျိုးမျိုးတွေနဲ့ဟိုအဝေးလမ်းမှာရှိနေတဲ့ကချင်လိုမျိုးတို့တနင်္လာရီတိုင်းကလိုမျိုးလိုရခိုင်ဘက်ကလိုချင်းပြည်ကလိုမျိုးတွေအကုန်လုံးကချိတ်ဆက်ပြီးသားဖြစ်သွားပြီဆိုလို့ရှိရင်ဒါတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုအများကြီးအထောက်အကူပြုရမယ်ဆိုပြီးဒီမှာအားကြောင့်တစ်ခါတလန်းကနေပြီးတော့ကုလသမဂ္ဂပြုနေတာပ
ါစီဝိုင်းကနာကိုနားဆင်ကြရတာပါရှေ့တင်းဘတ်မှာဆိုရင်လည်း Mobile Financial Service စနစ်နဲ့မြန်မာအစိုးရအခမ်းအနားဘလူးပတ်တန်နေလဲဆိုတာကိုတင်ပြပေးသွားဖို့ရှိပါတယ်။တော်ရရှင်များခင်ဗျာဒီကနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်အပတ်စဉ်သုတဆုံနေအမေရိကန်တခွင်အစည်းအဝေးမှာအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာနေတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်းစုံကဒုက္ခသည်တွေအကြောင်းကိုကိုအောင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ။
I'm from Nigeria.
Rivaldi Muga Parkview Gardens Apartment Secondary ရဲ့အခန်းကြီးတဝက်ကျော်မှာ American ပြည်အောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ကြတဲ့ဒုက္ခသည်တွေနေထိုင်ကြပါတယ်။အခန်းပေါင်း6ရာလောက်မှာ9ရက်နေထိုင်သူတွေဟာစစ်ပွဲတွေနဲ့ဖိနှိပ်မှုတွေကြောင့်ကမ္ဘာတလွားနိုင်ငံတွေကထွက်ပြေးလာကြတာပါ။ Zabihullah Zakia ဟာဇနီးဖြစ်သူနဲ့အတူ Afghanistan နိုင်ငံကနေလွန်ခဲ့တဲ့နှစ်ကပြောင်းရွှေ့လာပြီးအဲဒီမှာသူဟာ USAID ဝန်ထမ်းတဦးပါ။
The security situation of Afghanistan, it's not
Afghanistan ကလုံခြုံရေးအခြေအနေကတိတ်မကောင်းပါဘူး။အထူးသဖြင့်တော့ကျွန်တော်တို့လိုအမေရိကကိုကူညီနေသူတွေနဲ့အမေရိကန်တပ်ဖွဲ့တွေကိုကူညီနေသူတွေအတွက်ပါ။ကျွန်တော်တို့အဲ့ဒီမှာဆက်နေဖို့အန္တရာယ်ရှိတာကြောင့်ဒီကိုလာရတာပါ
။အခုခါမှတော့ Zakia ဟာပုံနှိပ်ထုတ်ဝေးကုမ္ပဏီတစ်ခုကပို့ဆောင်ရေးဌာနမှာအလုပ်လုပ်နေပါတယ်။မန်အာရှဝါနီကတော့အီရတ်နိုင်ငံကပါမိသားစုနဲ့အတူသူဟာဂျော်ဒန်ဒုက္ခသည်စခန်းမှာ10နှစ်ကြာနေထိုင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ခဲ့သူပ
ါ Because my country no good
ကျွန်တော်တို့နိုင်ငံရဲ့အခြေအနေကဆိုးပါတယ် ISJ တခြားစစ်သွေးကြွတွေအားလုံးဟာပြဿနာပါ
လွန်ခဲ့တဲ့၄နှစ်ကအာရှဝါနီဟာဒုက္ခသည်ပြည်လည်နေရာခြားထားရေးအဖွဲ့ရဲ့အစီအစဉ်နဲ့ Parkview Gardens မှာလာရောက်နေထိုင်ခဲ့တာလို့ Manager David Mandic ကပြောပါတယ်အခုလိုမျိုးပြည်ပခဖြစ်ပွားရာနေရာတွေကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရာခြားထားရေးအမေရိကန်ဆိုရရဲ့ကူညီမှုနဲ့ဆောင်ရွက်ပေးနေတဲ့အဖွဲ့နဲ့အတူလွန်ခဲ့တဲ့အနှစ်30လောက်ကတည်းကမန်ဒစ်ဟာအတူလက်တွဲဆောင်ရွက်လာတာပါ
They've tried to house him at other
လူငယ်နေတွေတော်ကြကလေးကအခုလိုကူညီခဲ့တာပါဒုက္ခသည်တွေကိုတခြားနေရာတွေမှာသွားထားရင်လည်းကျွန်တော်ကကူညီပေးပါတယ်တခြားအခန်းအကားသူတွေအနေနဲ့ဒုက္ခသည်တွေကိုလက်ခံသွားအောင်လည်းတိုက်တွန်းခဲ့ပါတယ်ဒါပေမဲ့လည်းကျွန်တော်ပဲဒုက္ခသည်အများဆုံးလက်ခံထားတာပါ
ဒါပြင်မန်ဒစ်ဟာဒုက္ခသည်တွေအလုပ်ကန်ရရှိအောင်လည်းကူညီခဲ့ပါတယ
် bring so much to our company
နိုင်ငံပေါင်းစုံကလာကြတဲ့လူတွေဆိုတော့မျိုးစုံနဲ့တက်ကြပြီးအခုကျွန်တော်အလုပ်မှာဆိုအဲ့ဒီဒုက္ခသည်တွေကအုတ်ချိုရေးပိုင်းမှာပါရောက်နေကြပါပြီ
မန်နေဂျာတဦးဖြစ်တဲ့ဇမီရှက်ဘူးဟာလွန်ခဲ့တဲ့16နှစ်ကကိုဆူဘူကနေထွက်ပြေးလာသူပ
ါ When they first come they all seem lost
ဒီကိုစရောက်လာတဲ့သူတွေအကုန်လုံးဟာဘာလို့လို့လောက်ရမှန်းမသိဖြစ်နေတတ်ပါတယ်ကျွန်မကတော့သူတို့လိုဖြတ်တန်းခဲ့ဘူးတော့အားပေးနှစ်သိမ့်ပေးရတာမျိုးရှိပါတယ
် Where are you from
I am from Bhutan
I am from Burma
Parkview Gardens Apartment မှာဆိုရင်အလူရှင်တွေရဲ့အကူအညီနဲ့အင်္ဂလိပ်စာသင်တန်းတွေလည်းဖွင့်လှစ်ပေးထားပါရယ်။ Sheriff Ali Shafi ကတော့အမေရိကန်မှာမွေးဖွားသူပါ
။ I get to see all these different people.
လူမျိုးပေါင်းစုံလာနေကြတာကိုတွေ့ရပါတယ်။သူတို့တွေကမှဒုက္ခရောက်ကြလို့ဒီလိုထွက်ပြေးလာရတာမျိုးဖြစ်သင့်ပါဘူး။ဒါပေမဲ့လည်းအသားအရောင်မျိုးစုံ၊ဘာသာစကားမျိုးစုံပြောကြတာကိုကြားရတာကတော့အတွေ့အကြုံတစ်ခုပါ။ပြီးတော့စားတော့အနံ့နေလဲမွေးကြိုင်နေတာပါပဲ။ကလေးတွေကလည်းစောကြတယ်တကယ်ကိုပြောစရာပါ။
ဗ ဘလို့ပဲအခက်အခဲတွေရှိပေမဲ့ဒုက္ခတွေအများကြီးကတော့မျောလင့်ချက်တွေနဲ့ရှင်သန်နေပါတယ်အခွင့်အလမ်းတွေပေါများရာတိုင်းပြည်မှာဘဝကိုအကောင်းဆုံးပုံဖော်ဖို့လဲစိတ်အားထက်သန်နေကြတာပါအဲ့ဒီလိုအမေရိကကိုရွှေ့ပြောင်းအခြေချနေထိုင်သူတွေထဲမှာကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်အထူးသဖြင့်လွန်ခဲ့တဲ့အနှစ်20ကျော်လောက်ကစလို့လူတွေတောင်းတဲ့ချီလာကြသူတွေထဲမှာမငယ်လဲပါဝင်ပါတယ်
အမေရိကန်မှာနေတာစနစ်နဲ့ရှိပြီးဟိုနေတာကပစ်ပတ်ပက်ဆာဗီးနီးယားပြည်နယ်ပစ်ပတ်မြို့မှာစရောက်ရတဲ့မြို့မှာပဲနေတဲ့ဒီမြို့မှာပဲအလုပ်လုပ်တယ
်ဆိုတော့ဒီပေါ့လေဒုက္ခတွေအဖြစ်ဟိုကုလသမဂ္ဂလက်ခံပြီးလို့ရှိရင်ကိုသွားခြင်းနဲ့တိုင်းပြည်တွေသွားလို့ရတာပေါ့နော်ဥမာဒီဥရောပနိုင်ငံတွေသွားမလားနောက်ကနေဒါတို့ဩစတြေးလျတို့ဟိုစတဲ့နိုင်ငံတွေလည်းသွားလို့ရတာပေါ့ဒါပေမဲ့အမေရိကကိုလာဖို့ဘာကြောင့်ရွေးချယ်ခဲ့တာလဲခင်ဗျာ
မြို့သားကဒီနိုင်ငံမျိုးမသွားချင်ဘူးသူအဲ့လိုမျိုးပြောတယ်လေသူနိုင်ငံရဲ့နိုင်ငံရေးတွေကိုသူသွားဖို့လေ့လာကြတော့အဲ့နိုင်ငံရဲ့လူတွေဟိုဟိုစနစ်နဲ့နိုင်ငံရေးဟိုပုံစံမျိုးသူကမကြိုက်ဘူးပေါ့နောက်တစ်ခုကဟိုမှာသွားပြလို့ဘာသာစကားကိုသွားသင်ရမှာဆိုလို့ရှိရင်လည်းဘာသာစကားအစ်စ်တွေကိုသွားသင်ရမှာပေါ့နော်အမေရိကဆိုတော့ဟိုဘလို့ဘုံတော့ဟိုကအတန်းအနေငယ်တော့ဒီအင်္ဂလိပ်စကားကိုနားလည်ပြီးပေါ့အဲ့လိုမျိုးတွေကပြောပြလို့ဆိုသွားရလာရေးရာသီဥတုဆိုလို့ရှိရင်လည်းအရင်ကျင်းတယ်ပေါ့အဲ့တော့သူအဲ့ဒါနဲ့ပဲဟိုဒီဘက်ကိုရောက်လာတာဆိုပါတော့
ဟို Pittsburgh မြို့အကြောင်းလည်းနည်းနည်းပြောပြပါအောင်ကျွန်တော်တို့ကြားသလောက်ဆိုရင်တော့ Pittsburgh မြို့ကတော်တော်လှတယ်လို့သိရပါတယ်နောက်ဟိုမြန်မာတွေအဲ့ဒီမှာမြို့မှာဘယ်လောက်နေပါလဲ
မြန်မာကတော့တိတ်မရှိဘူးမြန်မာကရောက်300လောက်ပေါ့နော်မိသားစုဟို450လောက်450တရားပတ်ဝန်းကျင်လောက်ပေါ့နော်ကောင်းကောင်းတော့မသိဘူးအဲ့လောက်ပဲရှိတယ်Facebook ကတော့ဟုတ်တယ်လှတယ်တောင်ပေါ်မြို့ဆိုတော့လှတယ်ကိုယ်ကလည်းရင်းနေတာတောင်ပေါ် data စီကိုသဘောကျတော့ဒါလည်းပါတော့ပေါ့နော် Facebook ဆိုတာကဒီမလဲ Red Indian ရဲ့ဒီဘာသာစကားကလာတဲ့ name လို့သူကပြောတယ် Facebook ဆိုတော့ TikTok ဆိုတာတော့ပေါ့ဆိုလို့အသေးစိတ်ရတယ်လို့သူကပြောခဲ့ဘူးလေ ES တက်တော့ဆီယမရတဲ့စာတင်လို့အသိငယ်ဘူးလားပေါ့နော်အဲ့လိုမျိုးပြောတယ်သူကမြေကုန်းကြီးဆိုပြီးတဲ့ဆိုသူကဒီပေါ်မှာတည်ထားတဲ့မျိုးဖြစ်တဲ့အတွက်ကြောင့်မလို့လဲဟိုဘယ်လိုကောမလို့သူကိုယ်ကလှတယ်လို့ပြောလို့ရမယ်။ရာသီဥတုကြတော့လည်းရိုင်းလို့ဆိုသူကနှင်းဘာညာအရင်သူကတခြားဟိုမြောက်ပိုင်းကျပြန်တယ်မတရားရင်နှင်းကိုဟိုရင်းဖြစ်တာမျိုးမရှိဘူး။နောက်တစ်ခုကစီဝါရေးလုပ်ကန်စားတော့ရတာခုချိန်ထိဟိုရင်အလုံးလက်မဲ့အလုံးလုံးခင်တဲ့လူတွေသူအလုံးလက်မဲ့မဖြစ်ကြတယ်။လေးဟောမိတာတော့ဘာလို့စသည်ဖြစ်ပေါ့နော်ဒီလိုမျိုးမရှိဘူး။ဒီစမ်း
ကျတော့ဒီအမေရိကန်ပြည်အောင်စုဆိုတာကတော့ဒီအခွင့်အရေးတွေပေါ်များတိုင်းပြီးနောက်ဒီစူးစမ်းရင်စူးစမ်းတလောက်ဟိုအကျိုးခံစားခွင့်ရှိတယ်လို့ဟိုဆိုကြတာပေါ့လေအခုဒီနိုင်ငံမှာနေထိုင်ခဲ့တဲ့နှစ်ကာလအတွင်းမှာပေါ့နော်ဆိုတော့ကိုထင်တလောက်ပေါ့နောက်ကိုလုတ်ကင်ခဲ့တလောက်ဟိုခံစားခွင့်နေရှိခဲ့တယ်ရခဲ့တယ်ကိုယ့်ရဲ့မျှော်လင့်ချက်တွေအတိုင်းဖြစ်လာတယ်လို့ထင်ပါလား
မျှော်လင့်ချက်အတိုင်းဖြစ်လာသလားလို့မျိုးလို့ထင်တော့ကိုမျှော်လင့်ခဲ့တာကတော့တမျိုးပေါ့နော်ဟိုဘလို့ဖော်မလို့ဆိုတော့ဟိုဒီအမေရိကန်ကိုရောက်လို့ရှိရင်ဟိုကြောင်းတက်မယ်ပေါ့နော်ဒါမှမဟုတ်ကိုပန်စီဝါရီလေးတခုလုပ်မယ်ဆိုပြီးဆိုရည်ရွယ်ပြီးတော့လာခဲ့တာပဲဒါပေမဲ့ဒီရောက်တဲ့အခါကျတော့လည်းဘယ်လိုမလုပ်ဖြစ်ဘူးဟိုဝူရင်းလာနေစားဟိုဗာလနိုင်စားလို့သမားတယောက်ဟိုဖြစ်နေပဲဒီမှာရက်တည်ခဲ့တယ်အဓိကကတော့ဘာဖြစ်လို့လဲဆိုလို့ရှိရင်ကိုနံပါတ်10ကိုကအသက်ကြီးမှရောက်လာတယ်40ပတ်ဝန်းကျင်လောက်ကျမှအမေရိကန်ကိုရောက်လာတယ်ဒီကကဦးစားပေးမှာကိုယ့်ရဲ့သားသမီးကြီးဖြစ်တယ်ပေါ့နော်။နောက်တစ်ခုကပညာမတတ်တဲ့ဒီနိုင်ငံရဲ့ဘွဲတစ်ခုကိုရမထားတဲ့ certificate တစ်ခုကိုရမထားတဲ့လူတစ်ယောက်တော့ကတော့ဘလို့ပုံလို့ဆိုတော့ဓာရီသားအလုပ်တင်နေပြင်ပမှန်တော့အလုပ်လုပ်ရတယ်။အလုပ်တွေကတော့ဟိုအမေရိကန်ဟိုမှာရှိတဲ့အလုပ်တွေကတော့သိတဲ့အတိုင်းပဲတက်တာတော့မဟုတ်ဘူး။ဒါပေမဲ့ဟိုတနေ့ရှင်းနိုင်ရင်ပဲငါသားသမီးတွေပညာရေးအတွက်ငါသားသမီးတွေရှေ့ရေးအတွက်ဆိုပြီးဆိုကိုယ့်ကိုဒီလိုပဲဟိုတနေ့တနေ့ကိုယ့်ကိုအားပေးပြီးဆိုတနေ့ရှင်းနိုင်ဆရာတို့ဒီကိုဝိုင်းနေဒီလိုပဲစနစ်နဲ့ကြားလာခဲ့တာနော်ဟိုရီလဲဒီမှာဟိုရင်းဘလို့ဖော်မလို့တယောက်ကဟိုမှာရှိတဲ့ရှိဆိုင်တဲ့ဒီဟိုလူမျိုးအစဉ်တန်းနဲ့ညီတဲ့နေဆိုင်စားတော့ချင်းမျိုးကိုနေဆိုင်စားတော့ရတယ်ဆိုလို့ရှိလို့ရှင်ဘာပဲဖြစ်ဖြစ်ဘဝမှာဟိုအတဲဟိုရင်းအစဉ်ပြေတယ်လို့ပဲပြောရမှာပေါ့တိုးတက်မှုမတိုးတက်မှုဆိုတာကိုရေးချမ်းသာသလားဆိုလို့ရှင်လဲချမ်းသာလားဟိုချမ်းသာလားမှမဟုတ်ဘူးဟိုဘလို့ဖော်မလို့အကျိုးခံစားခွင့်ဆိုတာကတော့ကိုသားသမီးတွေရဲ့ဟိုဘလို့ခေါ်မျိုးပညာရေးတစ်ခုခုသင်ပြသွားတယ်ဆိုလို့ရှိရင်ပညာဘွဲတစ်ခုခုရသွားတယ်ဆိုလို့ရှိရင်လုပ်ငန်းဆိုင်ရာတစ်ခုခုသူတို့ကသူတို့အေးအေးချမ်းချမ်းလုပ်ပိုင်စားဆောင်နေပြီဆိုလို့ရှိရင်ဒါကိုယ့်ရဲ့အကျိုးခံစားချက်လည်းလုံးတရားရှိတယ်လို့ပြောရမှာပေါ့
ဒါကတော့တူတာဆုံးလို့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှိမြတ်ခင်ဗျာကွန်ဂရက်နှုတ်တော်ကြားနာပွဲမှာ American ကာကွယ်ရေးဝန်ကြီး Jim Mattis ကမြောက်ကိုရီးယားနိုင်ငံကဒုံးကျည်တဲ့နျူကလ িয়ার အစီအစဉ်တွေကိုတိုးမြင့်လှုပ်ဆောင်နေခြင်းဟာညဉ့်ညမ်းရေးနဲ့လူညုံရေးအတွက်အပူတပြင်းချင်းချောင်းနေတဲ့အန္တရာယ်ဖြစ်တယ်လို့ပြောကြားလိုက်ပါတယ်ဒါအပြင်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်တွေနဲ့အဲ့ဒီလက်နက်တွေကိုတင်ဆောင်ပစ်ခတ်နိုင်မဲ့နည်းစနစ်တွေကိုပါဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်ဒီကြေညာပြောကြားချက်ဟာကင်ဂျွန်ဦးရဲ့အာဏာရှင်အစိုးရကမီဇိုင်းလူညီတွေကိုတတိတဒန်းကြီးပစ်လွတ်စမ်းသပ်ခဲ့ပြီးနောက်ပေါ်ထွက်လာတာဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကဆိုရင်မြောက်ကိုရီးယားဟာမြေပြင်မှရေပြင်ပြစ်ဒုံးကျည်အများအပြားကိုနိုင်ငံအရှိဘက်ကမ်းခြေကနေပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်ဒါဟာလက်နက်ထိန်းချုပ်ရေးနိုင်ငံတကာရဲ့ဖိအားပေးမှုကိုဖိစံပြီးစမ်းသပ်လာတဲ့ပထမဆုံးလှုပ်ရက်တွေပဲဖြစ်ပါတယ်ဂျွန်လာ12ရက်နေ့ကအောက်လွှတ်တော်စစ်ဘက်ရေးရာကော်မတီကိုတင်ပြတဲ့အစီရင်ခံစာထဲမှာဝန်ကြီးမက်ဒစ်ကမြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာနိုင်ငံအလုံးအတွက်အန္တရာယ်ဖြစ်စေတယ်ဆိုတာပေါ်လွင်ထင်ရှားနေကြောင်းမြောက်ကိုရီးယားအစိုးရရဲ့ရန်စတဲ့လှုပ်ရက်တွေဟာနိုင်ငံတကာဥပဒေနဲ့ဖိလာဆန့်ကျင်ဖြစ်နေကြောင်းကုလသမဂ္ဂကချမှတ်ထားတဲ့တမ်းမြေပိတ်ဆို့မှုတွေကိုချိုးဖောက်ရာရောက်နေကြောင်းဖော်ပြထားပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီဟာဒီလအစောပိုင်းမြောက်ကိုရီးယားကဒုံးကျည်တွေစမ်းသပ်ခဲ့ပြီးနောက်ပြင်းထန်ထားတဲ့တံခတ်အေးအေးယူမှုတွေကိုတိုးချဲ့လိုက်ပြီးဒီသဘောတူညီချက်ဟာသမ္မတထရန့်အာဏာရပြီးအမေရိကန်ပြည်ထောင်စုနဲ့တရုတ်တို့နှစ်နိုင်ငံစလုံးသဘောတူညီပါဝင်ခဲ့ကြပါတယ်။ဒါအပြင်မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার ထိပ်ဖူးပါပယ်ဒင်းတပ်တိုက်ချင်းပြစ်ဒုံးကျည်ထုတ်လုပ်သွားမယ်ဆိုတဲ့မြောက်ကိုရီးယားရဲ့တန်ဒိဋ္ဌန်ခြားထားမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာအမိမေကာကွယ်ရေးကိုအစစ်မြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဝန်ကြီးမက်ဒစ်ကအမေရိကန်ပြည်ထောင်စုကိုတော်လကောင်းမဟာမိတ်နိုင်ငံတွေကိုတော်လကောင်းတိုက်ခိုက်မှုတစ်စုံတစ်ရာပြုလာရင်ချိန်မုန်းသွားမှာဖြစ်ပြီးနျူကလ িয়ার လက်နက်တစ်စုံတစ်ရာအသုံးပြုမှုရှိလာခဲ့ရင်ထိရောက်ပြီးအရှိန်အဟုန်ကြီးမားတဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့သူကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့အမြင်သဘောထားတာဖြစ်ပြီးတော့ VOE ရဲ့အဘော်မဟုတ်ကြောင်းသတင်းရှင်များကိုအသိပေးအပ်ပါတယ်။ VOE အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ယူအီမြန်မာပိုင်းရဲ့အင်ကာနီမနက်ဖက်အစီအစဉ်ဒီဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစုံဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ပြည်နိုင်ငံလန်ဒန်မြို့ကဗလီတစ်ခုအပြင်မှာရှိနေသူတွေကိုတင်းလာနေမနက်အစောပိုင်းကဖန်ကားဒစီနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့လို့ရဟာမွတ်စလင်တွေကိုပြစ်မှားထားတိုက်ခိုက်တဲ့ရွှေရှာပွဲကောင်းတဲ့လို့ရဖြစ်ကြောင်းဝန်ကြီးချုပ်ထွေးစာမေကခေါ်ဆိုလိုက်ပါတယ်။အဲ့ဒီဖြစ်ရကြောင်းလူတူးသေဆုံးပြီးတော့ဆယ်ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ပြင်သစ်နိုင်ငံမြို့တော်ပဲရစ်ကနာမည်ကျော်လူစီကားတဲ့ရှောင်ဇလီဇေးရက်ကွက်မှာဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားကိုမောင်းလာခဲ့တဲ့သူဟာရက်ကားတစီးကိုဝင်တိုက်ခဲ့ပြီးအဲ့ဒီကားမောင်းသူတေဆုံးသွားခဲ့ပါတယ်။ဒီအဖြစ်ပြက်မှာဒဏ်ရာသူတော့မရှိပါဘူး။ဒါဟာရွေချက်နဲ့တိုက်ခိုက်တာပဲလို့ပြင်သစ်ရာရှိတွေကပြောကြပါတယ်။မြောက်ကိုရီးယားနိုင်ငံမှာတနေ့ခွန်ဒီဘာထင်းထင်းခံခဲ့ရတဲ့အမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုကတင်းလာလင်းမှာကြေညာပါတယ်။အော်တိုဝမ်ဘီယာဒီဆုံးမှုနဲ့ပတ်သက်လို့အာအာတင်တုံလုံးမိကြောင်းနဲ့မြောက်ကိုရီးယားဟာရက်ဆက်တဲ့အဆူအဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။အမေရိကန်ကအထင်ကြီးအထက်လွှတ်တော်မှတူဖြစ်တဲ့ဂျွန်မက်ကိန်းကလည်းမြောက်ကိုရီးယားဟာအမေရိကန်နိုင်ငံသားတူကိုတတ်ဖြတ်လိုက်တာပဲလို့ပြောဆိုလိုက်ပါတယ်။ပြစ်စမအကြိမ်မောက်ကျင်းပတဲ့2019ခုနှစ်လူခွင့်ရင်းနဲ့လူကွန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာမနေ့ကအဆူရရှိခဲ့တဲ့မှတ်တမ်းရုပ်ရှင်တွေကိုချီးမြှင့်ခဲ့ပါတယ်။မြန်မာနဲ့နိုင်ငံတကာကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်ဇက်ကလန်ဒို64ကားတွေကနေစု6စုရွေးချယ်ပေးအပ်ခဲ့တာဖြစ်ပြီးအဲ့ဒီထက်မှာ VOA American အသံကလည်း VOA မှတ်တမ်းရုပ်ရှင်စုကိုချီးမြှင့်ခဲ့ပါတယ်။စုရရှိသူကတော့ဒါရိုက်တာကောင်းမြတ်ကျော်သူရဲ့ကူးတဲ့ Deep Insight ဟာရုပ်ရှင်ဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။အခုမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုက Matt Engine နဲ့ဖြစ်ပြီးတော့အတံပိုင်းဆိုင်ရာ Engineer ကတော့ Kevin Fowler ဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ကျွန်တော်ဆက်မွေးပါ
This program has come to you from the Voice of America, Washington.